Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်ဇန်နဝါရီလ23ရက်စနေနေ့ပဲ VOA စီစဉ်မှုကိုည9:00နာရီကနေ10:00နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်မှုကိုယာယီအဖြစ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိင်းနဲ့ဖိုးဝင်းမင်းတို့ပြောပြပါမယ်အမေရိကန်နိုင်ငံသားဘယ်လောက်အရေးအတွက်အထိအစွန်းရောက်ဝါရရိုက်သွင်းခံထားရပြီလဲဆိုတဲ့ဆိုရင်ချက်တွေကြောင့်ဤတွင်အစွန်းရောက်ဝါရတံပြန်ရေးလှုပ်ဆောင်နေတာပြီအပေါ်သမ္မတဂျိုးဘိုင်ဒန်ဆိုရကပြန်သုံးသပ်နေပြီးလှုပ်ဆောင်မှုတွေကလုံလောက်ရလားဆိုတာစမ်းစစ်နေပါတယ်ဇန်နဝါရီလ6ရက်နေ့ကကပီတိုလွှတ်တော်အဆောက်အဦးကိုအတင်းဝင်ရောက်ခဲ့တဲ့ဖြစ်ရပ်ကိုထောက်ပြပြီးဤတွင်အကြမ်းဖက်ဝါရနဲ့ပတ်သက်လို့ဂိုင်ပြတ်လှုပ်ဆောင်မှုတစ်ခုလုံးကိုပြောင်းလဲပြင်မယ်အကြောင်းအင်ဂျီရောပြောခွင့်ရဂျန်ဆက်ကီကတောက်ကြာနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်
The January 6th assault on the Capitol and the tragic deaths and destruction that occurred underscored what we have long known.
ဒီကရေဝမ်းနေပွဲပြည်သူမှုတွေနဲ့ဖြစ်စည်းမှုတွေကကာလစီကြာတည်လာခဲ့တာကိုအထူးထောက်ပြနေပါတယ်။အဲဒါကတော့ပြည်တွင်းအကြမ်းဖက်အစွန်းရောက်ဝါဒခေါင်းထောင်လာတာဟာနိုင်ငံတော်လုံခြုံရေးပေါ်လေးနက်ပြီးကြီးထွားလာနေတဲ့ခြိမ်းခြောက်မှုတစ်ခုဖြစ်တယ်ဆိုတာပါပဲ။ဘိုင်ဒန်ဆိုရအနေနဲ့လိုအပ်တဲ့အရင်းအမြစ်တွေကိုသုံးဆွဲပြီးဒီချင်းချောက်မှုကိုရင်ဆိုင်ပြေရှင်းသွားပါမယ်လို့ဂျန်ဆာကီကပြောပါတယ်။လုံဆောင်မှုတစ်စုံလုံးကိုအပြောင်းလဲလုပ်တာရဲ့တစ်စီတစ်ပိုင်းအနေနဲ့ချင်းချောက်မှုနဲ့ပတ်သက်ပြီးပြီးပြည့်စုံတဲ့ဆန်းစစ်သုံးသပ်ချက်တွေထွက်လာဖို့အတွက် Federal စုံစမ်းစစ်ဆေးရေး Bureau FBI အမိနေလုံခြုံရေးဌာနတို့နဲ့လက်တွဲလုံဆောင်မှုအမျိုးသားလုံခြုံရေးဌာနညွှန်ကြားရေးမှုကိုသမ္မတဘိုင်ဒန်ကတောက်ကြာနေ့မှာတာဝန်ပေးခဲ့ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ကိုအောက်လူတော်ကတရားစွဲဆိုထားတာနဲ့ပတ်သက်ပြီးဖေဖော်ဝါရီလ10ရက်နေ့ကျရင်အထက်လွှတ်တော်မှာစပြီးစစ်ဆေးတော့မှာဖြစ်ပါတယ်။ဒီစစ်ဆေးမှုဘယ်တော့စလုပ်မလဲဆိုတာ Republican တွေနဲ့ Democrat တွေကြားဆွေးနွေးပြီးတဲ့နောက်စပြီးစစ်ဆေးမယ့်ရက်ကိုသဘောတူညီချက်ရခဲ့တာပါ။စစ်ဆေးမှုစတင်မယ့်ရက်ကိုအထက်လွှတ်တော်လူများစုခေါင်းဆောင် Democratic အထက်လွှတ်တော်အမတ် Chuck Schumer ကတောက်ကြာနေ့မှာကြေညာခဲ့ပါတယ်။အဆိုရကိုပုံကန်ထားကြွဖို့သွေးထိုးလှုပ်ဆောင်မှုဆိုင်ရာဆွေးချက်အပေါ်သမ္မတဟောင်း Trump ကခုခံချေပါရေးပြင်ဆင်နိုင်အောင်အချိန်ပိုပေးဖို့အတွက်တရားစစ်ဆေးတော်ကိုနောက်ဆုတ်ပေးဖို့အထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်ချ်မကွန်နယ်ကတောင်းဆိုခဲ့ပါတယ်။ဇန်နဝါရီလ6ရက်နေ့ကကပီတိုလွှတ်တော်အဆောက်အဦးကိုလူအုပ်ကြီးကအတင်းချက်စီဝင်ရောက်ခဲ့ပြီးတော့လူသေဆုံးတာတွေရှိခဲ့တဲ့ဖြစ်ရပ်နဲ့ဆက်စပ်ပြီးသမ္မတထရမ့်ကဆွဲချက်တင်ထားတာပါ။ဒီတရားစစ်ဆေးမှုစတင်မယ့်ရက်ကိုအခုလိုနောက်ဆုတ်ပေးလိုက်တာကြောင့်သမ္မတဂျိုးဘိုင်ဒန်ကအစိုးရအဖွဲ့ဝင်တွေအထက်ခန့်အပ်ဖို့အမည်တင်သွင်းထားသူတွေကိုအတီးပြူရေးကိစ္စကြားနာပွဲတွေလုပ်ဖို့အပြင်ကိုဗစ် -19 ကရောဂါကြောင့်ထိခိုက်နစ်နာမှုတွေကူစားရေးသမ္မတဘိုင်ဒန်ကအဆိုပြုတင်ကြထားတဲ့ဒေါ်လာ 1.9 ထရီလီယံပါအစီအစဉ်တရက်အပေါ်သုံးသပ်ဆွေးနွေးကြဖို့အတွက်ပါအထက်လွှတ်တော်အတွက်အချိန်ပိုရသွားပါတယ်။ဖန်ဆီးခံထားရတဲ့ရုရှားတိုက်ခိုက်ကောင်းဆောင် LSC Navalny ကိုထောက်ခံသူတွေရုရှားမျိုးကြီး60ကျော်မှဒီကနေ့ဆန္ဒပြကြပြီးရဲတပ်ဖွဲ့ကလည်းဖန်ဆီးတာတွေရှိခဲ့ပါတယ်။ဒီဆန္ဒပြပွဲတွေဟာတရားမဝင်ဘူးလို့ရဲတပ်ဖွဲ့ကကြေညာထားပြီးဖြိုခွဲတဲ့ကြားကပဲ Navalny ကိုပြန်လွှတ်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုကြပါတယ်။လာရီဘော့စတော့ခ်ခါဘာရော့ဖ်စ်နဲ့ချီတာမျိုးတွေအပါအဝင်နိုင်ငံရှိပြားဒေတာနဲ့စိုက်ဘီးရီးယားတို့မှာဇနပြဖို့တွေဖြစ်ပြီးလူထောင်ပေါင်းများစွာပါဝင်ခဲ့တယ်လို့ Navalny ကိုထောက်ခံသူတွေကပြောပါတယ်။မော်စကိုမြို့တော်နဲ့မိုင်9000လောက်ဝေးပြီးရုပ်နယ်ဇနကရုရှားမျိုးတွေဖြစ်တဲ့ခါဘာရော့ဖ်စ်မှာဇနပြသူတွေနဲ့ရဲတပ်ဖွဲ့အကြားရုံးဝင်းဆန်ဆာဖြစ်ခဲ့ပါတယ်။ဇနပြဖို့တွေမလုပ်ဖို့အတိုက်ခံတွေကိုရဲတပ်ဖွဲ့ကသတိပေးထားတယ်လို့ဒီချလိုလက်တဲ့သတင်းတော့တွေကိုလည်းဇနပြဖို့သတင်းတွေကိုမလိုက်ကြဘူးသတိပေးခဲ့ပါတယ်။ရုရှားတက္ကသိုလ်တွေကလည်းသူတို့ចောင်းသားတွေဒီဆန္ဒပြပွဲတွေကိုမသွားဘူးအတည်ပြုထားပြီးတချို့ចောင်းတွေကဆိုမလိုက်နိုင်ចောင်းထုတ်ပြတာအပါအဝင်အရေးယူခံရမယ်လို့ချင်းချောက်ထားပါတယ်။ Navalny ဟာအစိတ်ခက်ခံရတာကိုကုသတာကနေပြန်ကောင်းလာပြီးတဲ့နောက်ဂျာမနီကနေပြန်လာပြီးကြတဲ့ကဆိုရင်နိုင်ငံတော်ကအခုဆန္ဒပြပွဲတွေဟာသူ့ကိုထောက်ခံသူတွေစီစဉ်တဲ့ပထမဆုံးပွဲတွေပါ။ဂျာမနီကအပြန်မော်စကိုမြို့တော်ကိုရောက်ရောက်ချင်းပါပဲသူ့ကိုဖမ်းလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာတိုင်ကင်းတမန်ကင်းကိုနျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ရှေ့ဆက်လုပ်နိုင်ဖို့နီလန်တစ်ခုအဖြစ်နဲ့သာကြည်လာဖြစ်တယ်လို့အမေရိကန်ထောက်လှမ်းရေးထိတန်းတာဝန်ရှိသူတူကပောက်ကြာနေမှာသတိပေးလိုက်ပါတယ်။မြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေပြန်ဆဖို့နီလန်ရှာမယ်လို့သမ္မတဘိုင်ဒန်အဆိုအရကပြောထားချိန်မှာပဲအခုလိုသတိပေးလိုက်တာပါ။မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်ဟာနှစ်30ကြာတသမတ်တည်းကင်ဆွဲလာတဲ့မူဝါဒဖြစ်တယ်လို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထောက်လှမ်းရေးအရာရှိဆစ်ဒနီဆိုင်လာကမဟာဗျူဟာနဲ့နိုင်ငံတကာလိလာရေးဌာန CSIS ကိုအစောပိုင်းမှာပြောခဲ့ပါတယ်။တန်တမာရေးထိစပ်မှုမှန်သမျှဟာနျူကလ িয়ার အစီအစဉ်ရှေ့ဆက်ဖို့ရည်ရွယ်တာပါ။ရပ်ပစ်ဖို့နီလန်းရှာတာမဟုတ်ပါဘူး။မ ရောက်ကိုရီးယားနဲ့ပတ်သက်ရင်မြေပြူဟာပိုင်းဝေဝါမှုကကျွန်တော်တို့မှာရှိထားပြီးသားမဟာပြူဟာပိုင်းရှင်းလင်းမှုကိုအတားအဆီးဖြစ်အောင်မလုပ်ဖို့ကျွန်တော်တိုက်တွန်းပါတယ်လို့ဆစ်ဒနီဆိုင်လာကပြောပါတယ်ဆွေးနွေးပွဲကိုမြောက်ကိုရီးယားပြန်လာအောင်ဘယ်လိုဖိအားပေးမလဲဆိုတာနီလန်ရှာရေးအမေရိကန်ရဲ့ချင့်ကပ်မှုကိုအပြည့်အဝပြန်သုံးသပ်ဖို့စီစဉ်ထားတယ်လို့နိုင်ငံဆိုင်ဝန်ကြီးဖြစ်ကြတာခံရသူအန်တိုနီဘလင်ကန်ကအင်္ဂါနေ့မှာပြောခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဟာငင်းကြမ်းရေးအတွက်ချင်းချောင်းမှုတစ်ခုဖြစ်ပြီးဒါကိုတားဆီးရေးအမေရိကန်အစိုးရမှာတိတ်အရေးပါတဲ့စိတ်ဝင်စားမှုရှိနေတယ်လို့အင်ဂျီလိုပြောခွင့်ရဂျန်ဆာကီကလည်းတောက်ကြနေမှာပဲပြောခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 6833ညတိုင်းဒိုမီတာ32 kHz 6303ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5လမီတာ190 kHz 1905တို့ကနေထုတ်လွှင့်နေပါတယ်ရှင
်။တင်တော်ဝင်းမြမှာစနေနေ့ညပိုင်းဇီဝေအမေရိကန်တန်ရဲ့ထိတ်တဲရသတင်းတွေကိုဆက်ပြောပြနေပါတယ်။ဒီကြွေးရွှေကိုဗက်စ်ကဘာလုံးဆိုင်ရာစုပေါင်းကာကွယ်ဆေးထုတ်လုပ်ငန်းအနေနဲ့ဆင်းရဲတဲ့နိုင်ငံတွေပါဝင်နိုင်ငံတွေအားလုံးကိုဒီကိုဗစ်ကာကွယ်ဆေးအလျင်အမီနဲ့ပုံညီညီမျှရနိုင်ဖို့လှုပ်ဆောင်နေရမှာPfizer BioNTech ကာကွယ်ဆေးတန်း40ကျော်ဝယ်ယူပြီးတော့အခုဇန်နဝါရီလထဲမှာဖြန့်ပြဖို့ကြင်ဆင်နေပါတယ်။ COVAX လုပ်ငန်းစဉ်ကြီးရဲ့ပထမဆုံးအထုပ်ဖြစ်ကာကွယ်ဆေးတန်း40ကို Pfizer နဲ့ BioNTech ကုမ္ပဏီတွေကဝယ်ဖို့လက်မှတ်ထိုးလိုက်ပြီလို့တပြေးချိုအကြီးကဲ Tedros Adhanom Ghebreyesus ကဒီနေ့ပြောလိုက်ပါတယ
်။ Additionally, pending WHO emergency use listing,We expect almost 150 million doses of the AstraZeneca.
ဒီချိုရဲ့အရေးပေါ်သတင်းတွေအရချက်လာဖို့ရှိတဲ့ AstraZeneca အောက်ဆိုကာကွယ်ဆေးလုံပေါင်း350နီးပါးကိုလည်းဒီနှစ်ပထမ၄လပတ်တွင်မှာပဲ COVAX စုပေါင်းလုပ်ငန်းစဉ်အနေနဲ့ပြန်ပြုပေးနိုင်တယ်လို့မျှော်လင့်ချပါတယ်လို့ပြောသွားတာပါ။ဒီကုမ္ပဏီတွေနဲ့နောက်ဆုံးထပ်ရရေးသဘောတူညီချက်ထပ်လုပ်ဖို့ရှိတာမို့ဒီကာကွယ်ဆေးတွေအားလုံးကိုဖရိုင်လာတဲ့ထပ်ဖို့ပေးနိုင်မယ်လို့လည်းသူကဆက်ပြောပါတယ်။ဗာစုပေါင်းကိုဗစ်ကာကွယ်ဆေးအဖွဲ့ကြီးအနေနဲ့ဒီနှစ်ကုန်မှာဆိုရင်ကာကွယ်ဆေးပေါင်း3,000အထိဖြန့်ဖို့ကောင်းကောင်းပြင်ဆင်ထားပြီးပြီလို့လည်းဒီတပြုချိုညွှန်ချုပ် Gabrielsis ကပြောခဲ့ပါတယ်။ကမ္ဘာမှာကိုဗစ်ပိုးကူးစက်ခံရသူစုစုပေါင်း3,000နီးပါးရှိလာရမယ်လို့ Johns Hopkins တက္ကသိုလ်ကဆိုပါတယ်။ Johns Hopkins တက္ကသိုလ် Coronavirus စောင့်ကြည့်မှတ်တမ်းတင်တဲ့အဖွဲ့ကဒီနေ့စောပိုင်းထိတကမ္ဘာလုံးမှာကိုဗစ်ပိုးကူးစက်ခံရသူပေါင်း98သန်းကျော်လာပြီးသေဆုံးသူကလည်း2သန်းကျော်လာနေပြီလို့ထုတ်ပြန်လိုက်ပါတယ်။လလောဆယ်မှာဒီဗိုင်းရပ်စ်ကူးစက်မှုအားကောင်းနေစေဖြစ်ပေမဲ့လူသားတွေဘက်မှလည်းကာကွယ်ဆေးနဲ့လာမဲ့နှွေဦးရသည်ဆိုတဲ့အကောင်းဆုံးအခြေအနေနှစ်ခုရှိနေပြီလို့ Belgian ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရသူကပြောခဲ့ပါတယ်။နှွေဦးရသည်မှာပိုနှွေးထွေးလာမှာမို့မကြာခင်ကဆေးရုံတနုံမြန်မာလာနေတာတွေပြန်လျော့ချသွားဖို့မျှော်လင့်ထားတယ်လို့ဘယ်ဂျန်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဗက်ဗန်လက်ထမာကပြောခဲ့ပါတယ်။ဘယ်ဂျန်နိုင်ငံမှာကိုဗစ်ကူးစက်ခံရသူပေါင်း639,000နီးပါးရှိလာနေပြီးသေဆုံးသူပေါင်းကလည်း2000ကျော်အထိရှိလာနေပါတယ်။ဂျာမနီမှာတော့သေဆုံးသူပေါင်း5000ကျော်လာပေမဲ့နိုဝင်ဘာမှာတစ်စိတ်တစ်ပိုင်းလော်ဒေါင်းချသွားလာကန့်သတ်ခဲ့တာကြောင့်ပိုးကူးစက်မှုနှုန်းကတော့နှေးလာနေပြီလို့ဂျာမန်ကျန်းမာရေးရာရှိကမနေ့ကပြောခဲ့ပါတယ်။ EU ဥရောပသမဂ္ဂနိုင်ငံတွေအတွင်းကိုဗစ်ကာကွယ်ဆေးချက်ချင်းမှုဟာမှန်းထားတဲ့အရေးအတွက်ချက်နှောင့်နှေးမယ်လို့ AstraZeneca ကုမ္ပဏီကကြေညာလိုက်ပါတယ်။တစ်ချိန်တည်းမှာပဲ Pfizer BioNTech ကုမ္ပဏီကလည်းသူတို့ကာကွယ်ဆေးတွေယာယီပြတ်တောက်သွားတယ်လို့ပြောထားတာကြောင့်ဥရောပနိုင်ငံတွေမှာအခက်အခဲတွေ့နေပါတယ်။တရုတ်နိုင်ငံမှာတော့ကိုဗစ်ကူးစက်သူ108ဦးထိမနေ့ကတွေ့ခဲ့ရမှာကြီးတွင်းက90နဲ့ကြီးပကဝင်လာသူ18ဦးရှိခဲ့တယ်လို့အမျိုးသားကျန်းမာရေးကော်မရှင်ကဒီနေ့ထုတ်ပြန်လိုက်ပါတယ်။ကြီးတွင်းကူးစက်မှုတွေမှာနိုင်ငံမြပိုင်းဟေလူဂျန်ပြည်နယ်က56ဦး၊ဟီပေးပြည်နယ်က15ဦးနဲ့ဂျင်းလင်းပြည်နယ်က13ဦးပါဝင်ခဲ့တယ်လို့ကော်မရှင်နေ့စဉ်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဒါပေမဲ့မနေ့ကသိဆုံးမှုတော့မရှိခဲ့ပါဘူး။ဆန်ဟိုင်းမြို့ကြီးမှာလည်းတန်လျာရှိသူ2ဦးတွေ့ခဲ့ရမှာသူကပြည်ထဲကဖြစ်ပြီးနောက်သူကတော့ပြည်ပကလာတာပါ။ပြည်မကြီးမှာလည်းစုစုပေါင်းကူးစက်ခံရသူပေါင်းကတော့19,000နီးပါးရှိနေပါတယ်။ဟောင်ကောင်ဘက်မှာလည်းလူနေထူးတဲ့အပိုင်းတစ်ခုမှာဒီလာတဲ့ပိုးတွေ့သူရာခိုင်ရှိလာတာကြောင့်တရုတ်အာဏာပိုင်တွေကတစ်စိတ်တစ်ပိုင်းလော်ဒေါင်းချအသွာလာကန့်တက်လိုက်ပါတယ်။ဟောင်ကောင်ကလူကြီးထူထပ်တဲ့ဂျော်ဒန်ခရိုင်မှာဇန်နဝါရီလအတွင်းဒီပိုးတွေ့သူ126ဦးရှိခဲ့ပြီးမှခရိုင်တဲကလူအလုံးကိုစစ်ဆေးနေတယ်လို့တရုတ်ရာရှိတွေကဆိုပါတယ်။ဟောင်ကောင်မှာအခုချိန်ထိပိုးတွေ့သူပေါင်းက1000အောက်မှာပဲရှိနေပါသေးတယ်။တစ်ချိန်တည်းမှာပ ရီလင်္ကာနိုင်ငံမှာတော့တကိုးကြည့်တယ်လို့ယူဆတာသူဖော်ဆက်ထားတဲ့ရိုးရာစီတမျိုးကိုတောက်ဖို့အားပေးပြီးကိုယ်တိုင်လည်းတောက်ခဲ့တဲ့အပေါ်ဝေဖန်ခံရတဲ့ကျန်းမာရေးဝန်ကြီးမှာကိုဗစ်ပိုးဆက်သက်တွေ့ရှိခဲ့ပါတယ်ခင်ဗျာဒီချိန်မှာပထမစတွေ့ခဲ့တဲ့ကိုဗစ်ဗီဇာပြောင်းပုံမျိုးတွေဟာအရင်ရှိပြီးသားမျိုးဟောင်းထက်သေဆုံးမှုပိုများကောင်းများစေနိုင်တယ်လို့ဒီတိုင်ဝန်ကြီးချုပ်ကသတိပေးလိုက်ပါတယ်ဒီတိုင်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကဒီပိုးမျိုးကွက်တွေဟာကူးစက်ပိုမြင်တာအပြင်အခုသေနှုန်းပိုမြင့်မားလာတာနဲ့ပါဆက်ဆက်ကောင်းဆက်ဆက်နိုင်တဲ့အထောက်အထားတချို့တွေ့နေရတယ်လို့မနေ့ကပြောခဲ့ပါတယ်လန်ဒန်နဲ့နောက်အရှေ့တောင်ဒေသတွေမှာပါတွေ့ခဲ့ပြီးအခုဆိုရင်အာရှနိုင်ငံတွေပါဝင်တခြားနိုင်ငံတွေမှာပါထပ်တွေ့ခဲ့တဲ့ဒီမျိုးကွက်တွေဟာသေဆုံးမှု30ရာခိုင်နှုန်းပိုများစေကြောင်းတွေ့ရှိထားတယ်လို့ဒီချိန်ဆိုရသိပ္ပံဆိုင်ရာအကြံပေးပက်ထရစ်ဗလန့်စ်ကတောက်ကြနေကထုတ်ပြလိုက်ပါတယ်အကြံပေးဗလန့်စ်အနေနဲ့ဝန်ကြီးချုပ်ဂျွန်ဆန်နဲ့သူသတင်းစာရှင်းလင်းပွဲလုပ်ပြီးပြောရမှာဒီမျိုးကွဲပိုးသစ်ဟာအရင်ထက်အဆ80ကူးစက်မှုပိုမြန်နေတာတွေ့ထားပြီးဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်ဒါကြောင့်ဗလန့်စ်ကပဲဒီဗီဇပြောင်းမျိုးကွဲသစ်တွေ့ထားတဲ့လူနာတွေအနေနဲ့အရင်ပိုးဟောင်းတွေ့ထားသူတွေထက်စာရင်ပိုအန္တရာယ်ကြီးနေပြီလို့ထောက်ထားတွေ့ထားကြောင်းလည်းဆက်သတိပေးခဲ့ပါတယ်ဒါပေမဲ့လည်းလက်ရှိကာကွယ်ဆေးတွေကတော့ပိုမျိုးစားဟောင်းကိုရောဒီမျိုးကွဲတစ်ကိုပါထိရောက်မှုရှိနေသေးတဲ့ထောက်ထားတွေလည်းရှိကြတယ်လို့ဆိုပါတယ်နော်စနေညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
Biden, Joseph Robinette, Biden Jr. do something. Biden,
you know, the ma Joe Biden သမနာဖြစ်လာပြီးဒီမိုကရက်တွေကအထက်လွှတ်တော်ကိုထိန်းချုပ်နိုင်လိုက်တာကြောင့်အမေရိကန်မှာအခုတစ်ပတ်တပေါင်းတစ်စီးတည်းရှိတဲ့အစိုးရတရက်ပြန်ဖြစ်လာခဲ့ပါတယ်။ဒီချက်ကသမနာ Joe Biden ကိုဥပဒေတွေကြီးကြီးမားမားပြောင်းလဲပြဋ္ဌာန်းစေနိုင်မှုအတွက်အခွင့်အရေးရစေမှာဖြစ်တယ်လို့ VOA သတင်းတော် Catherine Gibson သတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသူ့ရဲ့သမ္မတတာဝန်ကိုစတင်လိုက်တာနဲ့စိန်ခေါ်မှုတွေကိုအတိုင်းအတာတစ်ခုထိရင်ဆိုင်ရပြီးဒီထဲမှာပထမဆုံးကတော့အမေရိကန်မှာလူ၄သိန်းကျော်အသက်ဆုံးရှုံးနေတဲ့ကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်ဖို့ကိစ္စပဲဖြစ်ပါတယ်။ဒါပေမဲ့ဒုသမ္မတကမလာဟဲရစ်နဲ့အတူနောက်ထပ်အထက်လွှတ်တော်မှ၃ယောက်တက်လာတာကြောင့်ဒီမိုကရက်တစ်ကအခုခါမှာအထက်လွှတ်တော်ကိုထိန်းချုပ်နိုင်လိုက်ပြီးဖြစ်ပြီးတော့၆ချူမှာဟာလည်းအထက်လွှတ်တော်လူများစုကောင်းဆောင်ဖြစ်လာခဲ့ပါတယ်။
The Senate will tackle the perils of the moment.
အထက်လွှတ်တော်အနေနဲ့အခုရင်ဆိုင်နေရတဲ့တသက်မှာတစ်ခါကြုံရတဲ့ကျန်းမာရေးနဲ့စီးပွားရေးပြဿနာအန္တရာယ်ကြီးကိုတိုက်ဖျက်သွားမှာပါ။ဒါပြင်လူမျိုးရေးနဲ့စီးပွားရေးတရားမျှတမှုဒဏ်တူညီမျှအခွင့်အရေးရရှိဖို့နဲ့ဥပဒေအောက်မှာအလုံးဒဏ်တူညီမျှဖြစ်စေဖို့အတွက်မျိုးဆက်တွေနဲ့ချီပြီးရုံးကန်တိုက်ပွဲဝင်ခဲ့ရတာတွေကိုလည်းတိုးတက်အောင်လုပ်သွားမှာဖြစ်ပါတယ်
။ဒါဟာဒီမိုကရက်တစ်အတွက်အီမန်ချက်ကြီးလွန်ရာရောက်ပေမဲ့လည်းအင်မီရောကိုရောလွှတ်တော်နဲ့စလုံးကိုပါထိန်းချုပ်နိုင်လိုက်တဲ့အတွက်လမ်းကြောင်းပွင့်သွားစီမှာဖြစ်တယ်လို့ဂျော့ဂျ်ဝါရှင်တန်တက္ကသိုလ်ကပေါမောက်ခကေစီဘာဂတ်ကပြောပါတယ
် knowing that the president is of the same party they know that
တဘရကလည်းပါတီတစ်ခုတည်းကဖြစ်နေတဲ့အတွက်လွတ်တော်ကလည်းဘာပဲအစီအစဉ်လိုက်ယူလိုက်အဲ့ဒီဥပဒေချက်ကိုသမ္မတနဲ့လွှတ်တော်ကြမှာဗီဒီယိုသုံးတာတို့လွှတ်တော်ကတခါမဲများစုနဲ့သမ္မတရဲ့ဗီဒီယိုကိုပြန်ပယ်ချတာတို့အပြန်အလှန်တွေဖြစ်မဲ့စားသမ္မတကလက်မှတ်ထိုးနိုင်ရည်ရှိတယ်ဆိုတာကိုသူတို့သိပါတယ်ဒါကြောင့်အခြေခံအဖြစ်တော့အစိုးရနဲ့လွှတ်တော်တပေါင်းတစည်းတည်းဖြစ်ပြီးလူကြီးနဲ့ကိစ္စရပ်တွေကိုထိန်းချုပ်လှုပ်ဆောင်သွားမှာပါ
ဒါပေမဲ့ဒီမိုကရက်တစ်ဟာလွှတ်တော်နေရာစလုံးမှာနည်းနည်းပဲအသာရထားတာဖြစ်ပြီးအထက်လွှတ်တော်မှာအမတ်နေရာ60ထောက်ခံမှုလိုတဲ့တချို့ဥပဒေကြမ်းတွေကိုတော့ Republican တွေအနေနဲ့ဆက်ပြီးတော့ဓာစီသွားနိုင်မှာဖြစ်ပါတယ်အလွှတ်တော်မှာဒီမိုကရက်အမတ်တွေရဲ့ထောက်ခံမဲတွေအများကြီးလက်လွတ်လို့မဖြစ်တဲ့ဥက္ကဋ္ဌ Nancy Pelosi ကတော့ Republican အမတ်တွေနဲ့လက်တွဲလှုပ်ဆောင်နိုင်ဖို့နီးလမ်းတွေရရှိနိုင်ပါတယ်လို့ပြောထားပါတယ်
We have a responsibility to find bipartisanship where we can.
Tomorrow နေ့နဲ့ပုံရက်တီချက်တွေကိုခေါ်လို့နိုင်မှာတွေ့ပါတီနေ့ရပူရယ်လှုပ်ဆောင်နိုင်မယ့်အနည်းလမ်းတွေကိုရှာဖွေဖို့တာဝန်ရှိပါတယ်
။တော်တော်နေ့နဲ့ပထမဆုံးလှုပ်ရမှာကတော့ virus ကြောင့်အထိနာနေတဲ့ American စီးပွားရေးအတွက်အကူအညီပေးရေးစီစဉ်သစ်တွေအများအတီးပြုနိုင်ဖို့လိုအပ်မှာဖြစ်ပါတယ်။ဒါပေမဲ့ဒီမိုကရက်တွေထိန်းချုပ်တဲ့ထက်လွတ်တော်သစ်အနေနဲ့သမ္မတဘိုင်ဒန်အဆိုပြုထားတဲ့အစိုးရဖွဲ့ဝင်တွေကိုအတီးပြုဖို့ကိစ္စကိုလည်းအမြန်လှုပ်ဆောင်ရမှာပါ။တော်တော်များများလုံးကိုဒီမိုကရက်တွေကတပေါင်းတစ်စီးနဲ့ထိန်းချုပ်နိုင်လိုက်တဲ့အတွက်အစိုးရတာဝန်ခံမှုရှိအောင်တွတ်တော်ကပို့ပြီးတော့လှုပ်ဆောင်နိုင်စွမ်းရှိလာမှာဖြစ်ပြီးဒါမဲ့ရဲ့အနေနဲ့အတွက်မှလည်းအပြန်အလှန်ထိန်းချုပ်မှုတွေစတင်လာတော့မှာဖြစ်ပါတယ်ဒီမိုကရက်တွေအနေနဲ့အထက်တော်မှလူများစုဖြစ်လာတယ်ဆိုပေမဲ့လည်းသမ္မတဟောင်းဒေါ်နယ်ထရမ့်ကိုနောက်တစ်ကြိမ်ပြန်အရွေးမခံနိုင်အောင်လုပ်နိုင်ဖို့အတွက်ဆိုရင် Republican အမတ်18ယောက်ကထောက်ခံဖို့လိုမှာဖြစ်ပါတယ်ညာကျွန်တော်ရန်နိုင်ပါ
ဒီ
ယူရီမြန်မာဝိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မနေ့30ကနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကနေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ဒီမနက်ကအိန္ဒိယကလူဒန်းလိုက်တဲ့ COVID-19 ကာကွယ်ဆေးတွေနိုင်ငံတော်ဝန်ကပြည်내နဲ့တိုင်းနယ်စီကိုမကြခင်ရောက်ရှိလာတော့မှာဖြစ်လို့ကာကွယ်ဆေးထိုးနိုင်ရေးအစီအစဉ်တွေအတွက်ကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်။ကာကွယ်ဆေးဘသူတွေကိုဦးစားပေးပြီးတော့ထိုးနိုင်မလဲ။ဘလို့ပြင်ဆင်မှုတွေဆောင်ရွက်နေပါသလဲဆိုတာကိုကျွန်မစုမုံကဆက်သွယ်မေးမြန်းတင်ပြထားတာနားဆင်ပါရှင်။အိန္ဒိယပြည်သူတွေနဲ့အိန္ဒိယအစိုးရကမြန်မာနိုင်ငံအတွက်လက်ဆောင်ဖြစ်နေလှူဒန်းလိုက်တဲ့ဒီတေအော့စပို့တက္ကသိုလ်နဲ့ဒီတေဆွီဒင်အက်စထရာဇနီကာကုမ္ပဏီတို့ပူးတွဲသုတေသနလုပ်ပြီးတော့အိန္ဒိယနိုင်ငံ Serum Institute ကလည်းထုတ်လုပ်လိုက်တဲ့ COVID-19 ကာကွယ်ဆေးအလုံးပေါင်း 1.5 သန်းဇန်နဝါရီလ22ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိလာပါပြီ။ပထမအတော့အိန္ဒိယကလာတဲ့ကာကွယ်ဆေးတသန်းခွဲကိုမြန်မာနိုင်ငံကလူဦးရေ9သိန်းခွဲအတွက်ရထားပြီးကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးထိုးနှံမှုစီစဉ်ထားတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်
။ဒီတော့ကျမတို့ပထမရမယ့်အစုပ်က9သိန်းခွဲအတွက်ပဲပေါ့နော်။အဲ့တော့9သိန်းခွဲအတွက်ပဲဆိုတော့ဘယ်လိုဒီကာကွယ်ဆေးတွေကိုနိုင်ငံအတွက်အကောင်းဆုံးဖြစ်အောင်သုံးမလဲဆိုတာကျမတို့အင်တာမအလေးထားပြီးစဉ်းစားရပါတယ်။ဒီတော့ပထမဦးဆုံးဦးစားပေးရမှာတော့ရှေ့တန်းမှာလုံဆောင်နေတယ်ကျမတို့ရဲ့ကျမကြီးဝန်ထမ်းနေပါတယ်
ရန်ကုန်ကိုရောက်ရှိလာပြီဖြစ်တဲ့ COVID-19 ကာကွယ်ဆေးတွေကိုပြည်내နဲ့တိုင်းပြည်ပြည်ကကျန်းမာရေးဦးစီးဌာနတွေစီဒီသတင်းပတ်ထဲဖြန့်ဝေတော့မှာဖြစ်ပါတယ်။ ARD တိုင်းဒေသကြီးအတွက်ကတော့ COVID-19 ကာကွယ်ဆေးလူ1000စာရဖို့စီစဉ်ထားပြီးကာကွယ်ဆေးထိုးနှံနိုင်မှုအဓိကကျန်းမာရေးဝန်ထမ်းတွေအစိုးရတိုင်းဒေသကြီးအဖွဲ့နဲ့လွှတ်တော်ကိုယ်စားလှယ်တွေအတွက်ပြင်ဆင်ထားတယ်လို့ ARD တိုင်းကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပြပါတယ်။
ကျွန်တော်စီကိုမနေ့ကပြပခရောက်ပါမယ်။ကျွန်တော်ကအားလုံးပေါင်း AI တိုင်းတဲ့ကျန်းမာရေးဝန်ထမ်းပေါင်း900ကျော်ရှိတယ်။ဒေါက်တာအင်းကအစိုးရဖွဲ့နဲ့လွတ်တော်ကိုယ်စားလှယ်အားလုံးပြီးကြောင်းလာကြတော့တောင်းထားတယ်ပေါ့28 29 29 30 ပေါ့9ရက်လောက်ခုမယ
်အခုရရှိလာမဲ့ COVID-19 ကာကွယ်ဆေးထိုးနှံခွင့်ရမယ့်သူတွေအနေနဲ့ပထမတစ်ကြိမ်နဲ့ဒုတိယတစ်ကြိမ်ထိုးနှံမှုကြာCOVID-19 ရောဂါပိုးကူးစက်ခံရခြင်းမရှိအောင်အထူးသတိထားနေထိုင်ကြဖို့နဲ့မကြခင်မှာပြည်သူလူထုတိုင်းကာကွယ်ဆေးထိုးခွင့်ရအောင်အစိုးရကကြိုးပမ်းနေတဲ့အတွက်မရခင်ဆက်ကြားပိုးကူးစက်မှုရော့အောင်ပြည်သူတွေအထူးသတိရှိရှိနဲ့နေထိုင်ကြဖို့ကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူညွှန်ကြားရေးမှူးဒေါက်တာသန်းနိုင်စိုးကတိုက်တွန်းပါတယ်
ဒီမှာဆိုရင်ကာကွယ်ရေးတဲ့အနေနဲ့လိုက်တာဟုတ်လို့ရှိတယ်။ဒါပေမဲ့ရောပေါ်မှာလည်းနေရောဒီဒါနဲ့အထူးပဲပုံစံဖြစ်တယ်။အားလုံးကဆက်နေပြီးတော့ဘက်ဆက်နေတဲ့ဒီဒီကတော့ဟာဒီပုံမအားတိုက်ပြီးတော့နိုင်တာကိုပြောပါရစေ။
အခုအိန္ဒိယကနေလက်ဆောင်ဖြင့်မြန်မာနိုင်ငံကိုအခမဲ့ပေးအပ်တဲ့ထိုးဆေးတွေအပြင်နောက်ထပ်လူ15သန်းစာအတွက်လည်းကာကွယ်ဆေးတန်း30အိန္ဒိယကနေဝယ်ယူထားပါတယ်။ဝယ်ယူထားတဲ့ဒီဆေးတွေကိုတော့ဖေဖော်ဝါရီလကုန်မှရောက်မယ်လို့မျှော်လင့်ရပါတယ်။အခုလက်ရှိမှာတော့မြန်မာနိုင်ငံတစ်နိုင်ငံလုံးအတိုင်းဒါနဲ့ COVID-19 ရောဂါပိုးတွေ့ရှိသူအတိအပြုလူနာပေါင်းက33,000ကျော်နဲ့ COVID ကြောင့်သေဆုံးသူကတော့3,000ကျော်အထိရှိသွားပြီဖြစ်ပါတယ်ရှင
်။ဆီယိုကန်ယူနဲ့မြန်မာစစ်တပ်တို့ကြားကရင်ပြည်နယ်ဖာပုံမြို့နယ်မှာတိုက်ပွဲဖြစ်ပွားနေစေဖြစ်တယ်လို့ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဆောင်လျရတဲ့ဒေသခံရွာသားတွေစားသောက်နေထိုင်ရေးအခက်တွေ့နေရပြီးအကူအညီလိုအပ်နေတဲ့အခြေအနေကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါကရင်ပြည်နယ်ဖာပုံမြို့နယ်လယ်မူဘလော့ဒေသဘက်မှာကန်ယူတပ်မ၅တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားမနေ့ကစီတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံလူကပြောပါတယ်။န
ေ့ကလည်းဖြစ်တာပဲတနေ့ကလည်းဖြစ်တာပဲပေါ့လေနော်သောမူပလော့လည်းမူပလော့တဲ့မှာလည်းတော့
တိုက်ပွဲတွင်လယ်မူဘလော့ရွာဘက်ကိုလက်လက်ကြီးပစ်တံကျန်းနေရတယ်လို့စစ်ဆောင်လယ်မူဘလော့ရွာဓာတုကဆိုပါတယ
်မနေ့ကတော့တက်ကနေပြီးတော့ဒီလယ်မူဘလော့ပစ်နေကြီးကိုရွာဘက်ကိုပြချလာတော့ကြားတယ်
တန်းယူတပ်မတော်အရာရှိတူကတော့မနေ့ကလယ်မူဘလော့ဘက်တိုက်ပွဲဖြစ်ပွားကြောင်းအသိပြုခဲ့ပေမဲ့အသေးစိတ်ကတော့ပြောဆိုတာမရှိခဲ့ပါဘူးဖာပေါ်မြို့နယ်ဘက်တိုက်ပွဲအခြေအနေကိုသိရှိဖို့တပ်မတော်ပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး ။အခုတိုင်းကြောင်ကြီးမြို့နယ် KNU တပ်မတော်မူတန်းဒေသဘက်မှာလည်းမကြာခဏတိုက်ပွဲဖြစ်ပွားနေသလိုရွာ9ရွာကရွာသားတထောင်ကစစ်ဆောင်နေရပါတယ်။ဘကူတိုင်းကြောက်ကြီးမြို့နယ်နဲ့ကရင်ပြည်နယ်ဖားပေါ်မြို့နယ်ဘက်စည်ရဲသိမ်းမှနေမှုကြောင့်ကျော်သား4000ကျော်ဆွေပြေးသိမ်းဆောင်နေရပြီးစားတော့နေထိုင်ရေအခက်ခဲရှိနေတယ်လို့ကရင်လူငယ်ကွန်ရက် KYN ဖွဲ့ကစောကျော်လင်းကပြောပါတယ်
ဒီရတော့4000ကျော်လာပြီစားတော့နေထိုင်ရေအကျဲကြတော့အခြေခံပေါ့နော်အခက်ခဲတွေရှိလာပြီအဲကျမှရဲ့သွားရင်းတို့အတလို့ဒီရဒီဦးတို့ကျပေါ့နော်အနွေးတယ်ပေါ့နော်အဆောင်ချက်ကြည့်ကြည့်တို့အားတယ်ကျဲဒီပါလေထိုးပြီးမြေတို့တဲ့မိုးကပလတ်စတစ်ရုပ်တာလပါလို့ပေါ့နော်ရှာရဲအဲ့လိုမျိုးတွေလိုအပ်တယ်လို့တော့ကျွန်တော်တို့ထားတယ်
ပိုက်ပွဲကြောင့်စိတ်ချောင်ရွာသားတွေနေဆက်ရကြေးရွာတွေပြင်တောတောင်ထဲမှာတိမ်းရှောင်နေရတယ်လို့သူကဆိုပါတယ်။ဖာပုံမြို့နယ်မဲဝံဒေသဘက်မှာတော့ဒီနေ့ဆိုင်းကစပြီး KNU တပ်မ9တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ပိုက်ပွဲဆက်တင်ဖြစ်ပွားလာသလိုလက်မှုဘရော့ဒေသဘက်မှာတော့ပြီးခဲ့တဲ့2018ခုနှစ်မတ်လမှာသမ္မတော်ကနေဒေသတွင်းလမ်းဖောက်လုပ်နေမှုနဲ့ပတ်သက်လို့ KNU တပ်မ9ကြားနှစ်ဖက်စီးရီးပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။အလားတူဘကူတိုင်းကြောက်ကြီးမြို့နယ်ထဲကထူခါခုပူစော်မီလူခဲကော်ကူခဲတဲ့ဆားတဲ့ကြေးဝါရတထောင်နိဗာဟာနှစ်ဖက်တိုက်ပွဲကြောင့်ဇန်နဝါရီလဆန်းကလေးကထွက်ပြေးနေရတာပါဒီစစ်ဆောင်တွေကိုအစိုးရပါဝင်အဖွဲ့အစည်းတွေကနေကူညီမှုအားနည်းနေတယ်လို့ကရင်လူမှုကူညီရေးအဖွဲ့ဝင်တွေကပြောပါတယ်ဘကူတိုင်းကြောက်ကြီးမြို့နယ်နဲ့ကရင်ပြည်နယ်ဖားပေါ်မြို့နယ်တွင်စည်ရဲသိမ်းမှနေတဲ့အကြောင်းရင်းကိုတော့ဘကူတိုင်းရပ်ဖက်ပြစ်ဆက်တိုက်ခိုက်မှုစောက်ကြီးရေးအဖွဲ့ဝင်ဦးတူပလက်ကခုလူပြောပါတယ်
ရင်ကတို့ဒီတပ်မကုန်းဘက်ဆိုလမ်းဖောက်တယ်ခုပြေးရလမ်းဆိုပြီးတော့တို့ဖောက်လိုက်တဲ့အချိန်မှာလမ်းအကျဉ်းကြီးတော့တယ်30ကျော်တယ်တပ်မတော်ကလည်းအခုယူဆကလမ်းကဖောက်ရင်ဒီတိုင်းဖောက်မှဖြစ်မယ်တို့ကလည်းမျိုးရဒီလောက်ပဲတုံးတယ်ရိတ်ကပို့ပါပို့ပြီးအသွားလာကြတော့လည်းဒေသခံတွေကတုံးကြည့်ရလေဒီ KNG ဘက်ကကြတော့လမ်းကိုချက်တယ်ဆိုကြရတော့တို့တစ်ခုခုညာဖြစ်မလားသူတို့ကလည်းစိုးရိမ်မှုတွေရှိလာတယ်။ဒီသူတို့ကလည်းအမြင်ပေါ့လေ။ဉာဏ်ရတက်တွေတက်လာနိုင်မလားဆိုပြီးသူတို့စိုးရိမ်တာပေါ့လေ
။တမတော်ဘက်ကတော့ကြောက်ကြီးမြွနဲ့မူတယ်လန်းပါဝင်ဖာပေါ်မြွနဲ့ဖေးပူရွာနဲ့လေမူဘလို့ရွာကိုဆက်ထားတဲ့လမ်းအောင်းကိုဒေသခံပြည်သူတွေသုံးဖို့နဲ့တပ်ပိုင်းဆိုင်ရာအုပ်ချုပ်မှုကိစ္စရပ်တွေမှာလွယ်ကူစေဖို့အတွက်ပြန်ပြင်မှတ်အကြောင်းကိုနေမြခံကရင်မြို့သားလူမျိုးရေးတမတော်ဘက်ကကြိုတင်ကြောင်းကြားခဲ့ပေမဲ့ဒေသတွင်းမိုင်းထောင်တာနှောက်ယှက်ပြစ်ကတ်မှုကြောင့်တမတော်ဘက်ကစစ်တီတချို့ကြားဆိုမှုတွေရှိခဲ့လို့တုတ်ပြန်ပြစ်ခတ်ရတာရှိခဲ့တယ်လို့လည်းတမတော်ဘက်ကပြောဆိုခဲ့ပါတယ်ကဘာကယောဂဖြစ်ပွားနေတဲ့ကာလမှာဘာပုံခရိုင်တဆုံခရိုင်နဲ့ညောင်လေးပင်ခရိုင်တို့မှာ KNU နဲ့မြန်မာစစ်တပ်တို့စစ်ရေးသိမ်းမှမူကြောင့်ဒေသခံပြည်သူလူထု4000ခန့်အိုးအိမ်စုခွာနိစ္စရဒေသတွေမှာဆွေပြေးသိမ်းရှောင်နေရတဲ့ပုံမှာစိုးရိမ်နေရတဲ့အတွက်ကြောင့်အများဆုံးကင်ွယ်ဖြေရှင်းပေးဖို့အရပ်ပတ်ဘွယ်စီ165ဖွဲ့ကနေနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်တို့ကဇန်နဝါရီလ20ရက်နေ့ကအိတ်ဖွဲ့ပေးစာပေးပို့ထားပါတယ်။ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းအလုပ်လက်မဲ့ဖြစ်နေတဲ့မြန်မာနိုင်ငံသား20ကျော်ဟာနေအမြေကျော်ပြောင်းရွှေ့ပြီးအလုပ်ကန်ရှာဖွေဖို့လုပ်တာကြောင့်ဇန်နဝါရီလ22ရက်နေ့ကဖမ်းဆီးခံရတဲ့သတင်းကိုတင်ဆက်ပေးလိုပါတယ်။ကျမအေးမှာပါ။ထိုင်းနိုင်ငံချွန်ဘူရီခရိုင်ထဲကမြန်မာလူသမား20ကျော်ဟာကိုဗစ်အရေးပေါ်ကာလမှာအလုပ်ကန်မရှိတာကြောင့်အလုပ်ကန်ရရှိတဲ့နေရာကိုပြောင်းရွှေ့ရင်းနဲ့နမ်မပေါ်မှာပဲဖမ်းဆီးခံလိုက်ရပါတယ်။ချွန်ဘူရီခရိုင်ဟာကိုဗစ်ကရောဂါနဲ့ပတ်သက်လို့အနီရောင်အဆင့်အထူးကြက်မှတ်စောင့်ကြည့်ရတဲ့ဇုံမှာပါဝင်ပြီးနေနေအတွင်းခရီးသွားလာခွင့်တွေကိုကန့်သတ်ထားချိန်မှာအခုလိုမျိုးဖမ်းဆီးခံရတာဖြစ်ကြောင်း AAC အလုပ်သမားကူညီအဖွဲ့ကအလုပ်သမားရေးလှုပ်ရှားသူဦးရဲမင်းကအခုလိုပြောပြပါတယ်
။အယောက်20ကျော်မှာထိုင်းနိုင်ငံချွန်ဘူရီခရိုင်ကျွန်တော်တို့ချွန်ဘူရီခရိုင်အပိုင်းထဲကပေါ့နော်ကျွန်တော်တို့ဗမ်းမင်းမျိုးဘက်မှာဖြစ်တယ်လို့သိရပါတယ်။လုံးဆက်မပြီးတော့တာတွေလူချင်းတွေကလုံးဆက်မပြီးတော့တာတွေလုံးကျုပ်လာတဲ့လုံးကျုပ်လာတဲ့လူတွေများလာတယ်ပေါ့။အဲသူကတော့ဒီသူတို့ရဲ့အတုံးတောင်းတွေထုတ်ပိုးတွေနဲ့အဲ့ဒီမှာလက်ပေးမှာရောက်နေတယ်ပေါ့နော်အဲ့ဒါကိုနမီကန်ဒီကဒီနမီကန်ထိုင်းလူမျိုးရဲ့သတင်းပေးတိုင်ကြတော့ကြာကျွန်တော်တို့ဒီရဲတပ်ဖွဲ့တွေတောက်သွားတယ်လို့ပြောတယ်ထိုင်းရဲတပ်ဖွဲ့တွေတောက်ရောက်ဆစ်သေးတော့ကြာတော့ဒီချွန်ဘူရီတိုင်းထဲမှာဆိုလည်းဒီမြန်မာနိုင်ငံသားတွေခီးသွားလာနမီချက်တန်းကိုကန့်တတ်ထားတယ်ပိတ်ထားတယ်ပေါ့နော်ကျွန်တော်တို့အဲ့ဒီအယောက်20ကျော်ထဲမှာတချို့မိထားပြီအဲတချို့ကတော့ဟိုတချို့ကလည်းအတီးတီးထွက်သွားတာပေါ့နော်တချို့ကလည်း10ယောက်တစ်ဖွဲ့9ယောက်တစ်ဖွဲ့အဲ့လိုတွေပဲထွက်သွားတော့ကြာတော့ကျွန်တော်တို့တချို့တော့မိထားပြီအဲမမြင်တဲ့လူတွေလည်းလိုက်ဖမ်းနေတယ်လိုက်ဆောင်နေတယ်အမိထားတဲ့လူတွေဆိုတာထိုင်းနိုင်ငံလက်ရှိ ကိုဗစ်တရောဂါအရေးပေါ်ဥပဒေနဲ့ကျွန်တော်တို့ဒီမှာစီမံချက်ဥပဒေနဲ့ဒီဥခါတော့
သူတို့တွေကအများစုကတော့အထောက်အထားလက်မှတ်တွေမရှိပဲတရားမဝင်နေထိုင်နေကြသူတွေဖြစ်ပြီးအလုပ်ကံရှာဖွေပေးတဲ့လူပွဲစားတွေကိုစောင့်နေတော့တချို့ကိုဖမ်းမိခဲ့တာဖြစ်ပါတယ်။တနေ့တည်းမှာပဲထိုင်းမြန်မာနယ်စပ်တက်ခရိုင်တဆောင်ရမ်းမြို့နယ်ထဲမှာလူပုံကူးသူတွေတယ်ဆောင်လာတဲ့မြန်မာနိုင်ငံသား6ဦးကိုလည်းဖမ်းမိခဲ့ပါတယ်။မြန်မာနိုင်ငံသားတွေဟာအလုပ်ကံရရှိဖို့အတွက်မြန်မာနိုင်ငံဘက်ကနေခိုးဝင်လာတဲ့သူတွေဖြစ်ကြောင်းကိုလည်းဦးရဲမင်းကအခုလိုပြောပြပါတယ်
။တရားမဝင်မြန်မာနိုင်ငံသား6ဦးကိုတင်ဆောင်လာတာကိုစစ်ဆေးတွေးရှိပြီးအခုသူ့ကိုအားစီခဲ့ပါတော့ဒီထိုင်းနိုင်ငံသားတွေလူမဟုတ်ဘူးတဲ့လူကမြန်မာနိုင်ငံသားတွေကိုကျွန်တော်တို့ချုပ်ပူရင်းနဲ့ချင်းမိုင်နေပါချင်းမိုင်ဘက်တွေမှာအလုပ်သွင်းသေးမယ်ဆိုရင်သူ့ကိုဖတ်900000နဲ့ကိုသွင်းလာတာလို့သိရတယ်အဲ့တော့အခုလိုအချိန်ကာလကြီးမှာကျွန်တော်တို့လူမဟုတ်တွင်းနဲ့ထိုင်းမြန်မာပွဲစားတွေကလည်းလူမဟုတ်ကူးသူတွေကလည်းတောက်လျှောက်ကျွန်တော်တို့ခိုးတွင်းနေတယ
်အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြီးခဲ့တဲ့နှစ်ဇွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူပုံကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူပုံကူးမှုကြိုက်ဖြတ်ရေးအတွက်ချိရရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံအဆင့်နိုင်ငံစည်းရင်းထဲမှာထည့်သွင်းဖို့ပြခဲ့တာပါမြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခိုးမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့ TR2ဆောင်ကြည့်အစ်င့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်။ကျမမအေးမှာထက်မြမနဲ့ဇက်ကနေသတင်းပေးပို့နေတာပါ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတန်ဘတ်ဆင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ထိုင်းမှာလှုပ်လှုပ်ချင်လို့မျောလင်းချက်တတိကြီးနဲ့စောင့်ဆိုင်နေတဲ့ထောင်နဲ့ချီတဲ့မြန်မာရှေ့ပြောင်းလူသမားတွေရဲ့အလုပ်သွားလို့ရခင်ကအနှောင့်အယှက်နေပါတယ်။သူတို့ထဲကအများစုကတော့ပွဲစားတွေအလုပ်အကိုင်ရှာဖွေရေးအေဂျင်စီတွေကိုပတ်စံ30သိန်းကျော်စီပေးထားခဲ့ရပြီဖြစ်ပါတယ်။အခုပေးလိုက်တဲ့ပမာဏကအစိုးရကသတ်မှတ်ထားတဲ့ဝန်ဆောင်ခရီးတန်းများစွာပိုနေပြီးတော့ချင်းကားထားရတဲ့အတိုးတွေကလည်းပေးရမယ့်ရက်ကိုကြော်လွန်နေပါပြီ။ဒီဆောင်မကိုဒေါ်သန်တရင်တော်အေးအေးအောင်ကဆက်လက်ပြောပြပေးသွားမှာပါ။
မြန်မာနိုင်ငံရဲ့ကျေးလက်ဒေသတွေမှာအလုပ်ကင်ရှားပါးလာတာကဒေသခံတွေကိုနိုင်ငံခြားချွတ်အလုပ်လုပ်ဖို့အကြောင်းဖန်လာစေပါရဲ့ဒီလိုသွားရှာရာကနေခေါင်းမုံဖြတ်ခံရတာလူကုန်ကူးခံရတာနဲ့အကြောင်းကြောင့်တခြားနိုင်ငံတွေမှာဖမ်းဆီးအကျဉ်းချခံရတာအခြေဖြစ်နိုင်လို့အန္တရာယ်များလွန်းတဲ့စွန့်စားမှုတစ်ခုဖြစ်ပါရဲ့လူတွေဟာသူတို့ကိုတရားဝင်အလုပ်တစ်ခုရှာပေးဖို့ပြည်တွင်းကနှီးစက်ရပွဲစားတွေကိုအားကိုးတတ်ကြပါရဲ့မြန်မာရွှေပြောင်းအလုပ်သမားတချို့ဟာသူတို့ခရီးစဉ်မစားတင်ခင်မှာပဲနိုင်ငံသားချင်းအမျက်ချုပ်ခေါင်းမုံဖြတ်တာကိုခံနေရပါရဲ့အခုလည်းကြည့်ပါဦးမောင်မာတို့အဖြစ်မှာကိုဗစ်ကြောင့်အလုံးမရှိတော့တဲ့သူယောက်ျားနဲ့အတူချိုင်းနိုင်ငံကိုအလုံးသွားလို့ရမယ်ဆိုပြီးဆုံးဖြတ်လိုက်ကြပါရဲ့အဲ့လိုသွားဖို့ဂျာခန်ပွဲစားတူနဲ့အေဂျင်စီတစ်ခုစီကနေသူတို့အကူအညီယူခဲ့ရပါရဲ့ဝန်ဆောင်ခအကျွတ်ကတော့ငွေကျပ်သိန်း20ကျော်ကိုတစ်လ9ကျပ်တိုးနဲ့သူမှချိလိုက်ရပါရဲ
့အေဂျင်စီကရဲမဟုတ်ဘူးဒါမှတူရှိသေးတယ်အဲ့ဒါပွဲစားကနေမှအေဂျင်စီကချိန်ပေးတာပေါ့အေဂျင်စီကတအုပ်နဲ့တအုပ်ယူတာမတူတချို့ကြတော့73သိန်းခွဲပြည့်စုံ72သိန်းညီမတို့ကတော့73သိန်းညီမတို့ထက်များတဲ့လူလဲရှိကောင်းရှိနိုင်မယ်ပေါ့နော်ဒီညီမတို့ဒီထက်မှဂလူဖွဲ့ထားတဲ့လူတွေရောရှိတယ်78သိန်းအောင်ကုန်ခဲ့တယ်တဲ့ညီမတို့က73သိန်းတပုံနဲ့ပြည့်ရတဲ့73သိန်းကျော်အောင်အဲဆောက်အုပ်လုတ်တာဘာညာမပါသေးညီမတို့ဆောက်အုပ်လုတ်တာဆိုရင်တယောက်ကို3သိန်းကျော်လောက်ကုန်တယ
်အလုပ်သမားတွေဟာစာချုပ်ချုပ်ပြီးပွဲစားစီငွေချေပေးရချင်သူတို့ကိုအစိုးရကတရားဝင်ခွင့်ပြုထားတဲ့ဘေးအေဂျင်စီကပို့ပေးမှလဲဆိုတာကိုမသိကြပါဘူး။တခါမှလည်းဓာတ်ရိုက်ပြောဆိုဆက်ဆံမှုချင်းမရှိသလိုစာချုပ်ကိုလည်းတည်တည်ချာချာမဖတ်ကြပါဘူး။မဟုတ်မှကတော့လွန်ခဲ့တဲ့3နှစ်ကလေးကထန်းကိုသွားအလုပ်လုပ်နေတဲ့သူမညီမဖြစ်သူချိန်ခဲ့တဲ့ပွဲစားနဲ့ပဲဆက်ချိန်တာဖြစ်ပြီးတော့ညီမဖြစ်သူသွားတော့6သိန်းလောက်ပေးခဲ့ရတယ်လို့ပြောပြပါတယ်။ဒါပေမဲ့မဟုတ်မှနဲ့သူ့အမျိုးသားကတော့
တရားကိုဝန်ဆောင်ခဆက်သုံးသိန်းပေးခဲ့ရပါအဲ့ဒီပတ်စံကိုပြီးခဲ့တဲ့ဖေဖော်ဝါရီလကချိန်ခဲ့ရဖြစ်ပြီးတနည်းညီပါလောက်အထိအဲ့ဒီအကျွေးအကျိုးပေးနိုင်ဖို့ကိုချိုးလင်းမြာရုံးကနေရသေးဖြစ်ပါတယ်ကိုဗစ်-19ကြောင့်မအုပ်မနဲ့သူ့မျိုးသားတို့ထိုင်းနိုင်ငံကိုသွားခွင့်မတားသေးပါဘူးတို့စာချုပ်မှာတော့ဝန်ဆောင်ခဟာတသိန်းခွဲဝန်းကျင်လောက်သာရေးထားပေမဲ့ပွဲစားကတော့အဲ့ချက်ပို
န်ဆောင်ကမြန်မာငွေ3000ခွဲကျန်နဲ့ထိုင်းဘတ်ငွေ3600လာဖြစ်ပါတယ်
။အစိုးရတတ်မှတ်ထားတာလည်းပိုပြီးပောက်ခံထားတယ်ဆိုတော့အခုရောဂါတွေဖြစ်မှပိုပြီးလည်းတည်တာ။အရင်စာချုပ်ချုပ်ခံနေတော့လည်းမသိခဲ့ဘူးဘယ်လောက်ဘလောက်ဆိုတော့ပေါ့နော်။နင်တို့ဘလောက်ကြမ်း13နင်းပေးရမယ်12နင်းပေးရမယ်။အခုတည်းသွားချင်းစောနဲ့အော်ဟုတ်ကဲ့ပေးမယ်။ထုတ်မယ်ပေါ့။ညီမတို့ကလည်းမရှိလို့သွားလှူစားရမှာလေ။သက်ဆန်ပေါ်လို့သူတို့ပေးထားကြမှာဟုတ်တယ်မလား။ဒီလိုအစိုးရတတ်မှတ်ထားတာထက်သူတို့ကပိုကောက်ထားတဲ့ဟာတော့ညီမတို့ကပြန်ပေးစီချင်တာပေါ့နော်
။အတော်ခက်ခက်ခဲခဲပြောဆိုပြီးမှပွဲစားကသူတို့လင်မယားကိုထိုင်မသွားရခင်စက်ကြမှာဝန်ဆောင်က6တိန်ကိုခဏပြန်အမ်းပေးတာပါ။
အခုကသူတို့က6သိန်းပြန်ပေးကြတာပြောတယ်ဒါတွေကပြန်ပြီးထွက်ခွာရင်းနဲ့ပေးရမှာလေသူတို့ကအဲ့လိုစကားဆိုင်နဲ့ပြန်ပေးရညီမတို့အခုကညီမတို့ဖြစ်စေချင်တာအခုသူတို့အစိုးရကဘယ်လောက်သတ်မှတ်ထားလဲအဲ့တိုင်းပဲကောက်လေဟုတ်တယ်မလားအခုကကြတော့သူတို့ကအများကြီးပို့ပြီးကောက်ခံတာပါဆောညီမတို့ပို့ဖို့တော့နင့်နာပြီညီမတို့ကရေးနှက်ခဏဖြစ်တယ
်မောင်မာကပြောကြရပါသူမလိုပဲခိုင်းကိုတွားလို့လို့ဖို့စောက်ဆိုင်နဲ့သူ6000ကျော်ရှိနေပါတယ်သူတို့ကလည်းပွဲစားစီကနေဝန်ဆောင်ကတစ်သိန်းတစ်ပိုင်းပြန်ရတာမျိုးရှိပေမဲ့ထိုင်းသွားရတဲ့အခါမှာပြန်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့တချို့ကြပြန်တော့လေဘယ်လိုက်ရမှန်းကိုမသိလို့ပြန်မရသူလည်းရှိပါရဲ့။တချို့ကတော့အလုံးကရချင်တာကြောင့်ဝန်ဆောင်ကပြန်မယူပဲချက်ခွင့်ရမယ့်အချိန်ကိုသာစောင့်မျှော်နေသေးပါ။ဒီထဲမှာအစိုးရကြောင်အုပ်ဆရာဖြစ်ခဲ့မှုတဲ့ဦးအောင်ဆန်းဝင်းလည်းအပါဝင်ပါသူကလည်းပွဲစား3000ခန့်ပြီးမှအေဂျင်စီနဲ့ချိတ်မိပြီးပွဲစားစီဝန်ဆောင်က10သိန်းပေးပြီးငွေချေစာချုပ်ချုပ်တာဖြစ်ပါတယ်။သူ့ပတ်ဖို့ရဖို့ကိုလည်းအစင်စင်ကြံ့ကြတဲ့ဌာနဆိုင်ရာလုပ်ငန်းတွေကိုမလုပ်ချင်လို့တရားမဝင်ပွဲစားတူစားပြီးလုပ်ခဲ့ရပါ။အစိုးရစီမှကိုယ်တိုင်လုပ်ရင်အများကြီးတက်တာမှတည်ပေမဲ့ပွဲစားကို3သိန်းပေးပြီးလုပ်ခဲ့ရဖြစ်ပါတယ်
။ဆိုလို့တစ်ပိန်းအောင်ကြော်တစ်ပိန်းငွေတော့ပေးရတယ်။သူ့ကိုတိုးပြီးတော့လုပ်မယ်ဆိုရင်တော့လေ5000လို့ပြောတာပဲ။သူ့ကိုတိုးလုပ်မယ်ဆိုစီးရင်ကြရဲကြရဲပြီးတော့မာမီများတယ်အဲဒီမှာကြီးတဲ့ကွဲစားအမှတ်ဆိုလို့ရှိရင်ပြည့်တယ်ပြတ်တယ်ဌာနဆိုင်ရာဒီဝန်ထမ်းတွေရလည်းပဲသူတို့ရဲ့လစာအနေထားနဲ့ဒီပွဲစားနဲ့အကုန်ဆက်ကြတာကိုနေရာတိုင်းမှာညီသိနေရမှာဆိုပွဲစားနဲ့မကင်းဘူးခင်ဗျအဲဒီမှာကြီးတဲ့ဝန်ထမ်းတွေကပွဲစားနဲ့ကမြင်လာတဲ့ဒီတဲ့ပတ်သက်တဲ့ပုံစံတွေကိုအရင်လောက်ရောက်အရင်လောက်ပြရမှာဆိုတော့သူပြနေပြီလေ
ဟုတ်
သူတို့လည်းအချုပ်မြအားလုံးခွဲဝေးပြန့်ယူကြတာကိုဒါတော့ပြေကတွေကလည်းနေရလာမှာဆိုတော့နေရာ3000တောက်မဲ့စားဆိုတည်နေပြတ်မှာဆိုလို့ရှိရင်ပြေးလိုက်ကွာကြာတယ်ကွာအပြေးပြေးရတာတော့တိန်သွားရောပြန်ပြန်ဖြင့်ပြီးရောတာပ
ါသူစာချုပ်ချုပ်ပြီးရနဲ့တွားရတော့မယ်ဆိုတာကြောင့်မိတ်ဆွေရောင်နှုတ်ဆက်ပွဲလုပ်ခဲ့သေးတယ်လို့ဦးအောင်ဆောင်ဝင်းကပြောပါတယ်အဲ့ဒီကလေးကမချွတ်ရတော့ပဲစောင့်နေတာ6လလောက်ရှိနေပါပြီသူကတော့ပြန်အန်းငွေမလိုချင်ပဲချွတ်ခွင့်ရရင်အမြန်ဆုံးချွတ်ဖို့သာဆန္ဒရှိနေရပါဘုဆောင်ကများနေတာကိုအများစုကတော့သူ့လိုပဲလက်ခံကြလိမ့်မယ်လို့သူကအခိုင်အမာကိုပြောပါတယ်ဝန်ဆောင်ကပို့ပြီးပေးနေရတာထိုင်းသားမဲ့အလုပ်သမားတွေကြားအဖြစ်များပြီးတော့တခြားမြန်မာကအသွားများတဲ့ဂျပန်နဲ့မလေးရှားသွားမဲ့သူတွေလည်းကြုံမြင်ရပါတယ်။အစိုးရကဂျပန်အတွက် US ဒေါ်လာ2800နဲ့မလေးရှားအတွက် US ဒေါ်လာ150ကိုသတ်မှတ်ထားတာပါ။အလုပ်သမားအရေးဆောင်ရွက်ပေးနေတဲ့ CDUM ရဲ့ရွှေ့ပြောင်းအလုပ်သမားဌာနကတော့ဝန်ဆောင်ကပို့ကောက်တဲ့ပြဿနာအပါအဝင်အလုပ်သမားပွဲစားနဲ့အေဂျင်စီအကြားပြဿနာ100ကျော်ကိုနှစ်စဉ်ဖြည့်ရှင်းပေးနေရပါတယ်။2019ခုနှစ်က183မှုဖြည့်ရှင်းပေးခဲ့ရပြီး2020မှာတော့145မှုရှိရလို့ CDUM ရဲ့ရွှေ့ပြောင်းအလုပ်သမားဌာနကကိုဟိန်းလက်ကပြောပါတယ်
။အခုပြင်ရင်းနေရတဲ့အလုပ်မှုတွေပါပဲ။ဒါကြောင့်ဟိုတသိန်းကျော်တော့လက်မှတ်ထိုးခိုင်းတာရှိတယ်။ကျွန်တော်တို့ကတော့ဘာဖြစ်လို့လဲဆိုတော့တကယ်ပေးရတာတဲ့သိဒါအတရားတမှလက်မှတ်ထိုးခိုင်းတာလေ။မထိုးရင်မတော်ရဘူးဆိုတဲ့ဟာမျိုးပြောပြီးတော့မှသူကထိုးခိုင်းတာဖြစ်တဲ့အတွက်ကြောင့်တော့ကျွန်တော်တို့ကတော့ဥပဒေပေါင်းဘဲကနေပြီးတော့ဒီလိုမဲ့ဟာမျိုးကိုလည်းပဲပြန်ပြီးတော့ဖြည့်ရှင်းပြရတာညရည်ရည်တမတ်ဝင်ဆောင်ကားတော့ပို့လာမှန်းတယ်ဒါပေမဲ့အခုပြောနေတဲ့70သိန်း70သိန်းကြီးရောက်တာတော့နည်းတယ်ဘာလို့လဲဆိုတော့ပွဲစားအဆင့်ဆင့်ကနေလာတဲ့အတွက်ကြောင့်အဲ့ဒီလိုဟိုကောက်ခံတဲ့ကြီးနှုန်းကြီးကပို့ပြီးတော့များသွားတချို့ဆိုရင်ဒီတယောက်သွားဖို့ပွဲစား5000 6000လောက်ရှိနေတော့အဲ့မှာ3000 3000လောက်ကဖြစ်သွားပြီဆိုတော့ဒါယူလဲမသွားပြန်မှတိအချကျူးတင်ပြင်းပြီးတော့လိလာဖို့လိုတယ်
တရားဝင်မှတ်ပုံတင်ကြတဲ့ပြည်ပအလုပ်တန်ရှာဖွေရေးအေဂျင်စီကလက်ရှိမှာ300ကျော်ရှိနေရပါ။အလုပ်သမားအပေါ်ခေါင်းပုံဖြတ်ပြီးအေဂျင်စီရဲ့ဘက်ကတာဝန်ယူမှုမရှိရဟာ
အရင်အချက်အေဂျင်စီအခြေကြွတင်များလာကြောင်းလို့ကိုဟင်းလက်ကပြောပါတယ်။သူဝင်ရှင်းပေးခဲ့တဲ့ဝန်ဆောင်ကပို့ကောက်တဲ့ကိစ္စတွေကိုအလုပ်သမားလူဝင်မှုကြီးကြပ်ရင်းနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့အရေးယူနေပုံကိုတော့ကိုဟင်းလက်ကကျွန်တော်တို့ပြောနိုင်တယ်ဆိုကျွန်တော်တို့လည်းတချို့ကိစ္စတွေတင်လာရှိတယ်လေ။အဲဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကနေပြီးတော့ဟိုဒီအေဂျ
ကျွန်တော်တို့သပိတိခရိုင်အပိုင်းတွေကပေါ့နော်အဲ့တော့ခွန်ပြေရလမ်းဆိုပြီးတော့သူတို့ဘာပေါ်တယ်ဒါပေမဲ့တက်ဆိုင်ဝန်ကြီးဌာနဖြစ်စီပြီးတဲ့အချိန်မှာဒီအေဂျင်စီကိုလည်းအရေးယူတာမရှိသလိုတက်ဆိုင်ကအလုပ်သမားကိုလည်းပြန်လည်ချေရှင်းပေးတာမရှိဘဲနဲ့ဟိုအလုပ်သမားကိုပွဲစားဖို့ပဲဟိုအလုပ်သမားကိုပြန်ပြီးတော့တရားစွဲခိုင်းတဲ့ဟာမျိုးကြီးလည်းရှိရဲ့
အလုပ်သမားဝန်ကြီးဌာနရဲ့လုံဆောင်နေမှုနဲ့ပတ်သက်ပြီးဌာနကပြောရေးဆိုခွင့်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့အဆက်အသွယ်မရရှိသေးပါဘူး။ကိုဟိန်လက်ကတော့သူ့မှရှိတဲ့အချက်လက်တွေနဲ့အတွေ့အကြုံအရအေဂျင်စီ60ရာခိုင်နှုန်းကဝန်ဆောင်ကပို့ယူနေကြတယ်လို့သုံးသပ်ပါတယ်။ထို့အတန်ကတော့အလုပ်သမားတချို့စီကနေသူတို့ချိတ်ဆက်ခဲ့တဲ့ပွဲစားတွေနဲ့အေဂျင်စီရဲ့ဖုန်းနံပါတ်
ကျွန်တော်တို့သပိတိခရိုင်အပိုင်းလေးကပေါ့နော်ညီမတို့ခုခဲတာကတော့ဘယ်လိုလဲအော်ငါတို့ကလမ်းညှို့လို့သွားပြီဆိုရင်တော့ဆက်နိုင်မှာပေါ့အခုဒီလိုလားတွေကကြာပြီဆိုတော့ဒီအတိုးတွေကိုအရင်ကပေါင်းလိုက်လို့ရှင်လို့ရှင်လေကိုနေတော့မှာမဟုတ်ဘူးအခုညီမတို့သွားခဲ့တော့ရှင်းအောင်မှာမတနေ့ကျော်နှစ်နှစ်လောက်ကလောက်ဆက်ရတော့မတည့်ဘူးကိုအတွက်စုမယ်ဟာရတော့လောက်ကြည့်လို့ဖြစ်သွားပြီ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်နမင်းတို့ဒိုတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျင်းတို့ဖြစ်ပါတယ်ဒိုတန်တန်ဖွဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook ချမ်းမြေနာတွေအပြင် ဒိုတန်ရဲ့ Facebook ချမ်းမြေနာ SoundCloud YouTube အိုင်ဇိုနိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းတနင်္လာနေ့ည 9:00 ကနေ 10:00 အတွင်းနဲ့တနင်္လာနေ့နေ့နဲ့ 6:00 ကနေ 9:00 အတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ရုံးနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီးFrontierမြန်မာနဲ့Foundation Hirondelleကပူးပေါင်းတင်ဆက်တာဖြစ်ပါတယ် နောက်တစ်ပတ်ဒီမှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒိုတန်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်မင်္ဂလာရှိတော်နေ့လေးဖြစ်ပါစေရှင်
မြန်မာ့ရေးရာဆင်းရဲခြင်းစီစဉ်ကနေကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံမှာ2021ခုရေကောက်ပွဲကျင်းပပြီးခဲ့တာတလားကျော်ဆိုတဲ့အချိန်တစ်ခုကိုရောက်ရှိနေပြီဖြစ်ပါတယ်ဒါပေမဲ့လည်းရေကောက်ပွဲနဲ့ပတ်သက်တဲ့အငင်းပွားမှုတွေသရကတက်မှုတွေကတော့ဒီကနေ့အချိန်ကြီးရှိနေတဲ့ဖြစ်ပါတယ်သူတို့ကတော့တက်မတော်အနေနဲ့ရေကောက်ပွဲဆင်းနေဖို့စီစစ်ပြီးတော့မှဘောရာထုတ်ပြန်မှုတွေလုပ်ဆော
ကျွေးကောက်ပွဲရဖြစ်လာမယ်လာမယ်ဆိုတော့ဆိုရတဲ့တမလို့ရဲ့ဇာတာသက်သက်ရေးပေါ်မှာဘယ်လိုကြိုးတက်ရမှုတွေရှိလာနိုင်မလဲ။ဒါပြင်နိုင်ငံရေးပါတီမဟုတ်တဲ့တမလို့အနေနဲ့ကျွေးကောက်ပွဲရတဲ့တွေကိုဒီလိုစောကတက်ဖို့ခွင့်ရရှိပါလား။ဒါတွေကိုဒီကဘက်စနေကစနေမှာစနေသားကြမှာဖြစ်ပါရဲ့။ပြပောင်းစနေပြီးပေါ်တဲ့ဖိတ်ခေါ်ထားတဲ့သူတွေဦးရှိပါရဲ့ဖိတ်ခေါ်ထားတဲ့သူတွ ပါတယ်။အဲ့ဒါဒီစည်ရင်းနိုင်ငံရေးလေးကသုံးသက်သူဦးဖြစ်တဲ့ဆရာဦးမောင်ဆိုဖြစ်ပါတယ်။ဆိုတော့ဆရာအားလုံးနဲ့မင်္ဂလာပါခင်ဗျာ။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီလက်ရှိအခြေအနေမှာကျွန်တော်တို့ဒီရေကောက်ဝင်ကပြီးဆုံးသွားတာဒီနှစ်လကျော်လောက်ရှိပြီဆိုတော့လေဒီကောက်ဝင်နဲ့ပတ်သက်တဲ့ဒီဒီစောရကတက်မှုတွေလားတကာဒီရေကောက်ဝင်နဲ့ပတ်သက်ရေးဝယ်မှုတွေကလည်း ချင်းပြေးဖို့တောင်းဆိုတာရှိတယ်ပေါ့နောက်ဆိုတစ်ကြိမ်တည်းမှာပဲသူတို့ဒီလွတ်တော်ခေါ်ပြီးတော့ပြောဆိုတော့ကနေပြီးတော့ဒီရီကော့ပွဲဆိုင်ရာကိစ္စရဲ့တွေကိုဖြည့်ရှင်းပြေးဖို့ဒီလွတ်တော်ခေါ်ဖို့တောင်းဆိုပေမဲ့လည်းဒါဒါပြောဆိုတော့ကတော့လွတ်တော်ခေါ်ဖို့မရှိဘူးတုံ့ပြန်လာရှိပါတယ်ဆိုတော့လက်ရှိနိုင်ငံရေးအခြေအနေမှာတော့ဒီတက်မတော်အနေနဲ့ဒီရီကော့ပွဲအပေါ်မှာသုံးတရားလက်ခံနိုင်ဖို့အတွက်ကိုသူအခြေအနေတစ်ခုကိုမသိရှိသေးဘူးဆိုတော့လက်ခံလဲဆိုပေမဲ့လည်းဒီတစ်ခါမှာဒီရီကော့ပွဲဆိုင်ရာကိစ္စရဲ့တွေကိုဖြည့်ရှင်းဖို့တောင်းဆိုနေတာရေသဘောထားထုတ်ပြန်နေရရှိပါတယ်
ဒီတမရောအဖွဲ့အစည်းနေတဲ့ဒီရွေးကောက်ပွဲအပေါ်မှာဒီလိုမျိုးလှုပ်ဆောင်နေတာပေါ့ဒီရွေးကောက်ပွဲပေါ်မှာစီစစ်နေတာရွေးကောက်ပွဲမဲဆင်းနေကိုလိုက်ပြီးတော့ဒီစီစစ်ပြီးတော့ထုတ်ပြန်နေရတယ်ဘာကိုရည်ရွယ်ချက်ရှိတယ်လို့ဒီအကြံဉာဏ်နဲ့ကြားလို့နားလည်နေရလို့ယူဆတာမျိုးရှိတယ်ဆိုတော့ကျွန်တော်အမြင်ကတော့ဟိုတမရောရဲ့ထုတ်ပြန်ချက်တွေကနေသုံးသပ်မယ်ဆိုတော့တိကတော့သူတို့ ဒီလိုမျိုးချင်းဟာရွေးကောက်ပွဲရလက်ကိုလက်မခံဘူးပြောတာမဟုတ်ဘူးအဲရွေးကောက်ပွဲရနဲ့ပတ်သက်လို့ရှင်တော့ဒီမဲစည်းနေမှာတော့တန်တရားဖြစ်ပေါ်ရရှိနေတယ်ကြောင့်မလို့ပြန်လဲစစ်ဆေးပေးတယ်လို့တောင်းဆိုနေတယ်လို့ကျွန်တော်မြင်ပါတယ်ရွေးကောက်ပွဲရလိုက်တဲ့ခုလုံးကိုလက်မခံမနဲ့ငင်းဆုံနေတာတော့မဟုတ်ပါ
โอเคโอเคสรุปในอุ้มหมองตัวนี้เนี่ยพอดีตํารวจเนี่ยลักษณะดีอยู่กับเวมาที่ลักษณะเนี่ยตัวดาริก็โหตู้เนี่ยดิอนิจจาอะเป็นบาริอยู่เฉยๆขึ้นเนี่ยเลยอยู่ซะเลยครับเนี่ยอยู่กับเวสัวก็ตรุอยู่กับเวอ่ะเบ้ฉีกันขึ้นล่ะเสร็จสัวเสียอ่ะตรุรู้ละสิอยู่กับเวก็
那么呢，把这点处理完，不买也没还有嘞。嗯，那么如果不能好些钱，我们为了出呀，好些钱，我们这嘛，咱们所谓挖了，破表了，今天啊，这些呢，估计是，哎，今天他看他讲破表了，我挖了的，是吧？今天在老百姓，他挖了，土地阿娘都是那股，喏，都是阿老破表了，对不对？
我好了，破表了，是吧？土地查了，查了。哎呦，你我们阿龙出来人，说把砖堆下来，那他们是去干物业，真正干活，上小屋啊，咱们说去得少，好牛呢，他哎，对，那咋样？喏，哎呦，你那他们是去干物业，真正干活，上小屋啊，咱们说单位去得。
我大家没留意，奥斯卡波拉的预告会是八万一三万万，听讲不，咱们嘛单位企业都看你的预告不嘛打波拉了。哎，罗大娃，老子木马的，慢的说，人家保姆都起来了，那这下人家都不会山东里的，多少记录家没改不改的起。多少嘞？今朝都离不下嘛，那好些，提前物理是啊，咱们说出来的，哎，咱们说看看那几的，那哎，奥马偏的嘞，你给啥？
被撇的是老多，好的，好的，讲话哩，其实古话怎么特别多嘛？第二那个说说路没在哪个，说咱们老家那里，你你回避过谁敢污染嘛？咱们来看看哪里啊？这条路下水那个就是罢了，喏，说咱们话，咱们讲起来看家罗哩，咱们老家那个一把的，咱们好有搞过嘛嘞？伊哇，没没被堵，你那把稳，把稳的清理了，其他那的，伊那个一把的，这些不好的不讲。
ဆိုတော့ဒီတက်မလို့ပြင်ဆင်ကျူးရှင်းအနေနဲ့ကရွေးကောက်ပွဲပေါ်မှာဒီလိုမှတ်ချက်တွေပြုတာရွေးကောက်ပွဲရဲ့ဒီဟိုဟာရွေးကောက်ပွဲအခြေအနေပေါ်မှာဝင်ရောက်ပြီးတော့မှသုံးသက်ပြောဆိုလာရည်ဒီဒီကျွန်တော်လမ်းသွားမဲ့ဒီရှင်းဆက်သွားမဲ့အခြေအနေပေါ်မှာဘယ်လိုမျိုးပြောပြရမှုတွေရှိနိုင်မလဲဒါပေါ်မှာဟောစရာအငယ်ဥပမာဆိုရင်တော့ဆွေးနွေးပြုတာဘယ်လိုမျိုးရှိနေလဲခင်ဗျာဆိုတော့
ဒီရုပ်ကဝယ်ကိုနိုင်ငံရေးပါတီဘုတ်ဘာကြောင့်ဝင်လဲဆိုတော့ခုနကကျွန်တော်ပြောရချက်ဆိုတော့အဓိကကိန်းတာနှောင်းရှိအခြေခံဥပဒေထိန်းသိမ်းကံဝယ်စောင့်ရှောက်သူတို့ကိုကိန်းတွေထားတဲ့အတွက်ကြောင့်ဒီနှောင်းရှိအခြေခံဥပဒေအောက်မှာလုပ်တဲ့အရာအလုံးဒီကောက်ဝယ်ပါပေါ့အလုံးဒီနှောင်းရှိအခြေခံဝင်ညီမညီပြုတ်ထိန်းသိမ်းကံဝယ်စောင့်ရှောက်ပြန်ရှိတယ်ဆိုတဲ့အခြေခံကလုံးလုံးနာအဲဒ ဟုတ်ကဲ့ဆရာဦးမောင်စိုးပြောသလိုပဲလေဒါ2060လာကနောက်တစ်ခါမြို့သားညီလာကမတိုင်ခင်မှာရှိတဲ့လမ်းပြမျိုးကိုခုနှစ်ရပေါ့နော်ပြီးရင်မြို့သားညီလာကအဲ့တော့ကျွန်တော်အဲ့ဒီကနေပေါ်ပေါက်လာတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာကတမ်းမတော်က နိုင်ငံရေးခန့်ကဏ္ဍနေသူအစဉ်အဆက်ဆုတ်ခွာဖို့အတွက်ဆွဲထားခဲ့တဲ့ဇန်ညုံးပဲလေအဲ့ဒီဇန်ညုံးကတော့တရားရဟန်းတို့ကနေခုနှစ်ဆယ့်ငါးငယ်နှုတ်ကြတယ်အဲ့ဒီဇန်ညုံးကတော့တရားရဟန်းတို့ကနေခုနှစ်ဆယ့်ငါးငယ်နှုတ်ကြတယ်အဲ့ဒီဇန်ညုံးကတော့တရားရဟန်းတို့ကနေခုနှစ်ဆယ့်ငါးငယ်နှုတ်ကြတယ်အဲ့ဒီဇန်ညုံးကတော့တရားရဟန်းတို့ကနေခုနှစ်ဆယ့်ငါးငယ်နှုတ်ကြတယ် ตู้ซันญูนั้นมาเปียวซาวเนี่ยดูดิโอ้ตู้บ่เว้นมาจ้าวซื้อเองตู้เว้นเปียวมาบ่ดาไหนไงปาร์ตี้นี้เนี่ยเปียวดาหมดพอที่โหชิกันอุดิมาไอ้โหเปียวหน่ายหมดตะกูตู้โหจันเราอ่ะเป้ทาแก่ได้อคุณเยดิบนมาชิกันบ่มาเปียวนี่ดาดาบ่รู้ดีซันญูนี้สิณีดิเดดีพอซี้บ่ชิกันอุดิสิณีดิเดส่วนเนาะตั้มบ่รู้เยอ่าเปียวอีสู่กวนสิเดส่วนเราอุดิเล็กขันเปียวอีสู่กวนเล็กขันเบเนดามาไม่อยากอูงารุอ่ะงารุลงมาส่วนเนาะ
โอเคโอเคสรุปสักๆหน่อยดิเราดีเต็มเราก็ดีฐานะไงปาร์ตี้ดาดิลึกดอกโคตรเลยดีว่าเนี่ยเดี๋ยวก็ไปทางไอ้ไส้เนี่ยดิโหดิที่เราลึกดอกเนี่ยเชื่อมุตัวพี่แล้วดิลึกดอกก็ต้องสู้ล่ะชื่อแกว่าเลยสรุปแล้วลึกดอกก็ลึกดอกขอบุไม่ชื่อตัวพี่เนี่ยพี่แล้วที่กูจ้องไม่ได้ชื่อแกว่าสรุปดิลึกดอกขอเจ็บไม่ขอจ้องลึกดอกไม่ขอเนี่ยด้วยจ้องขึ้นมาไหนจะชื่อได้สู้ได้ดิโหบาเนี่ยไม่มีอะไรชื่อเนี่ยไอ้แก
ผู้หมอดูเสร็จแล้วเสร็จไปบ่มามาเนาะปิ๊ดเลยลุตตอรีมาเนาะท้องสารบ่เนาะลุตตอไปลุตตอดิลุตตอคาลาสิสาชินเนี่ยล่ะพี่ดิคราวก็มะรู้อัพพุสุอยู่ในตัวสุดใจคือมะลุเตปิกซาเนาะไอ้มาละอันเนี่ยกวยจ๋าป่าวรู้เลยสอมะรู้อัพพุสุลุเตชินน่ะดิอยู่ก็เวปิกซาป่าวทุกใต้เยอะแยะชื่อเลยสุอันเนี่ยมาโทรไปเลยแต่ว่าจรเราอเมนน่ะก็เรายุคก็เวปิกซาดูลุตตอปิกซาด้วยยีจี้อ่ะป่ะ ဒီအနေဆိုရကောင်းဆောင်မယ်တက်မလို့ကောင်းဆောင်မယ်ပုတ်တိုင်မှုမှာเนาะဒီဟာတဖြည်းဟလာတဲ့ပြဿနာဦးကြီးတယ်အဲကျွန်တော်2003နှစ်မှာအနေဆိုရအနေဒီနေနဲ့ဒီဘဝဝင်နေငါ2005မှာဒီဘဝဝင်ဖရီဘဝနေအဆိုရဖြစ်တယ်အဲ့တော့ကြိုးကြော်တာမြန်မာပြည်ရာစီเนาะဒါမဲ့ပြီးခဲ့တဲ့နှစ်နဲ့3နှစ်နောက်ကဒီထိပ်ပိုင်းကောင်းဆောင်မှုရဲ့ကွစ်ဆုံတဲ့ပုံစံမတွေ့ရတော့ဘူးအဲထချာရပါပါဒီနေ့ ကျွန်တော်ကျွန်တော်ပွဲရလက်သူဘာလို့ဒီတော့သူတော်တော်လေးอ่ะဒါဟိုအဲ့ထက်အကျိုးအကြောင်းချက်เนาะတကယ်တမ်းဘုတိုင်းမြင်လားရုပ်ကောက်ပွဲမတိုင်းစမ်းလာလောက်နေเนาะဒါတည်တာလည်းမြင်အဲ့လိုရုပ်ကောက်ပွဲပြီးစမ်းလာမှာစတိုင်းမြင်ရှင်ပွဲမှုတစ်ပြင်းညာဒီလာရှိအဲ့လိုကျွန်တော်တို့ဒီကြက်တဲ့ဘယ်လိုဖြစ်ရှင်းမလဲစမ်းလာဖို့ဘူးကြီးအဲ့လိုလို့စတဲ့ဟာဥပဒေချောင်းရပဲစမ်းလာမှာ ဒီကတော့ခေါ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်မခေါ်ဘူးဆိုတာကဗျာအရှင်ပထမဆုံးပြောရတော့ဩဂတ်လမှာအလားဒီလုတ်ခဲ့တဲ့လွတ်တော်တုန်းကလွတ်တော်ပြောင်းလွတ်တော်နိုင်ငံကလို့ဒီလွတ်တော်ဥက္ကဋ္ဌကဒါဟာနောက်ဆုံးလွတ်တော်ပါဆိုတာသူပြောခဲ့တာမရှိဘူးပေါ့အဲဒီကြားထဲမှာလည်းကိုပြကြမလုံနိုင်တော့ဘူးဆိုရင်လည်းတကယ်ဖြစ်တင်တာကတော့ပါတီဟိုပါတီနဲ့ရှိပြီးတော့မှဒါမလု နေတဲ့မိကွန်းနဲ့ပတ်သက်လို့အဖြေရအောင်လုပ်ပေးပါမယ်။အဲလက်ရှိရှိနေတဲ့ဟိုဆွေးနွေးနေတဲ့ဥပဒေချမ်းတွေနဲ့ပတ်သက်လို့တော့နောက်လွှတ်တော်မှာဘယ်လိုဆက်ပြီးဆောင်ရွက်မယ်ဆိုတာမျိုးကိုညှိနှိုင်းဆောင်ရွက်တင်တာပေါ့။အခုအဲ့လိုမလုပ်ဘဲနဲ့ဘာမှလည်းမပြောဘဲနဲ့အဲရုံးဆိုပြီးတော့မှတတိယကြိမ်လွှတ်တော်ပဲခေါ်မယ်ဆိုတဲ့အခါမှာတစ်ဖက်ကတော့ဟိုဒါဝန်ထောက်ပြပြီးတော့မှလွှတ်တော်ခေါ်ဖို့တောင်းဆိုတာတွေဖြစ်လာတာပေါ့။ဆိုလိုတာကတော့ဒီပြဿနာရဲ့အစကတော့ပြည်တော်စုလွှတ်တော်ဒါရကတို့ပြည်သူ့တော်ဥက္ကဋ္ဌတို့အမျိုးသားလွှတ်တော်ဥက္ကဋ္ဌတို့ရဲ့လှုပ်ထုံလုံးကြီးမမှန်ကန်တဲ့ကိစ္စအနေဖြစ်လာတာပေါ့နော်။အဲ့တော့ဒါကနေဘာဆက်ဖြစ်မလဲလို့ကျွန်တော်ပြောတော့ဆရာခုနဥပမာဆိုပြောသလိုပဲအဓိကအင်အားစုနှစ်ခုဖြစ်တဲ့ဟာဒီတမတော်နဲ့ NLD ကြားမှာတင်းမာမှုပို့ပြီးတော့များလာမှာပေါ့နော်တင်းမာမှုများတဲ့အခါမှာဒါဟိုဥပဒေကြောင့်တစ်ခုတည်းကနေကြည့်ပြီးတော့မှไก่တွင်နေမယ်ဆိုရင်တော့မဖြစ်နိုင်တော့ဒါနိုင်ငံရေးပြဿနာဖြစ်လာတာပေါ့အခု NLD အစိုးရလုပ်နေတာကဘာနဲ့သွားတူလဲဆိုတော့ဟို2030မတိုင်ခင်ကဟိုတမတော်အစိုးရနဲ့ NLD ကြားမှာဖြစ်တဲ့ပုံစံမျိုးပဲNLD ကလည်းသူဖြစ်ချင်တာတွေအကုန်လုံးကိုညှိနှိုင်းချက်တွေထုတ်ပြီးတော့တောင်းဆိုတမတော်ဆိုကလည်းဥပဒေရမလုံနိုင်ဘူးကွာလုံးချာမလုံးကွာဆိုတော့ဘာမှမဖြစ်ရှိမနဲ့အကုန်လုံးပယ်ချပြီးနောက်ဆုံးကျတော့2030ရွေးကောက်ပွဲပြီးတဲ့ချိန်ထိဒီတင်းမာမှုရအချိန်မကုန်တဲ့ခါကျတော့ဥသိမ့်စိန်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲကိုရှေ့ဆက်နိုင်မှုအတွက်တွေ့ဆုံဆွေးနွေးလမ်းကိုရွေးပြီးတော့မှသူနဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ပြီးတော့အဖြေချတာပေါ့ဗျာအဲ့တော့အခုချိန်ထိကတော့ဒီနာဝတလုပ်ခဲ့တဲ့အစိုးရလုပ်ခဲ့တဲ့ပုံစံမျိုးပဲNLD ကဒီတခြားနိုင်ငံရေးပါတီနဲ့တက်မလို့သူကဆက်ဆံနေတာဟုတ်။ဒါပေမဲ့တကယ်ရွေးကောက်ပွဲအလွန်ကာလမှာအဲ့ဒါနောက်ထပ်တစ်ဆင့်ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုချောချောမွမ်းမွမ်းလုပ်ချင်နေဆိုရင်တော့တွဲဆုံဆွေးနွေးရေးကအပတခြားမရှိဘူးလို့ကျွန်တော်မြင်တယ်။ဒီနေရာမှာအအောင်မကောင်းတာလည်းအတိုက်ခံပွဲတွေမှာတွဲဆုံဆွေးနွေးရေးတို့သုံးပွင့်ဆိုင်၄ပွင့်ဆိုင်၆ပွင့်ဆိုင်တွေကိုအမြဲတမ်းပြောခဲ့တဲ့ဒွန်ဆန်းစုကြည်နဲ့ NLD ပါတီက Terus leh semua apa cila, terus tung suinu ye suruh tegau, terus jauh tangku macam apa opsi ni lah, boleh. No, dah lor leh, awak siapa kau ni dicek ber.
Okay, okay siapa. So, cina di nanti macam ni, macam hari kah, so, cina lagi cina macam ni, kalau siapa suinu tu agak tu, di depan ada apa, tema apa ni sih deh, atau tangku leh kaisar ni, boleh di umi ni macam ni tu kaisar leh kaisar ni, tapi dalam macam kau leh kaisar ni sih deh. So, di lor ni ni kencing ni sih deh,
ก็ดีที่ยังอ่ะเจ้าดีน้องลามะลามะจะโตแต่ตะเดียวเต็งก็โตเนี่ยที่สวยอ่ะเต็งเนี่ยเนาะสุขิเข้มขึ้นอะไรขึ้นมาจําเราเนี่ยที่สวยอ่ะเต็งน่ะสะใจที่จะโตบ่ทายะโตดาดาเนี่ยบ่รู้ขึ้นอะไรเลยสิบ่รู้จุตะยามุฤทธิ์ขึ้นอะไรเลยสิแล้วอันนี้รู้หม่องสวยแค่นี้สะสนนี่ไปบ่จนเราเนี่ยอ่ะอสิสะหนีไหนหมู่ชื่อสุรุษนะโคต่ายหมดอ่ะคือปูเปลี่ยนทางละ เนาะนะท้องชื่อฉีกันอุริออกมาป้อล่ะเนาะตัวสวาเลยนะท้องชื่อฉีกันอุริออกมาป้อล่ะเนาะอสูยะสวาเลยนะท้องชื่อฉีกันอุริออกมาอสูยะอ่ะแต่มาแล้วตู้อควรแล้วอานาชื่อตู้อสูยะมาแล้วควรแล้วอานาชื่อเออแล้วเนี่ยแค่อยู่นี่ไปเนี่ยก็ส่งเข้าไปน้องๆเดียวล่ะรู้ชื่อรู้ชื่อน่ะต้องสร้างสุขภูมิอะไรก็รู้สุขภูมิเนี่ยส่งลงเนี่ยด้วยมากิสาบีตัวตัวท่าเนาะถ้าว่าบีอาชีพนี่มันแม่เนาะจังว่านี้ลงเนี่ย อาดาดมุกุลสิจ่าเลยมันจะอาวุโสเลยหาเจ้าเนาะแต่มันเล็กด้วยมาไอ้ทีทำอยู่ที่นี่จันทร์รู้ว่างน่ะเสียอุ้ยทุกอย่างดีนะท่องสังอารมณ์ช่วยเจ้าอะไรมีด้านยิ่งยาสีเนาะอ่ะเจ้าหลังสามเจ้าไอ้ประตูสุนีมูรีมีชีเวเนี่ยจันทร์รู้ว่าเสียเสียด้วยไอ้เจ้าเด่นยิ่งเสียมาทุเรียนกบิกาตันนี่ชีวิตเนาะสิว่าไอ้เจ้าเด่นเราบ่าวเจ้าเราไม่ดีแต่สิว่าไอ้เจ้าเด่นชีวิตเนี่ยกาลามีมาจันทร์รู้ไหนไอ้เลย เจ้าเด็กดีสิเนี่ยสูรุษสิรุษสิเนี่ยเจ้าบ้านเจ้าปุ๊บจุดนะเอ้าเจ้าเราตะชั่วดาวดอท่าตาปานเด็กตัวอุลิสันเจ้าหน้าอุลิเอพิชิตวามเจ้าเนี่ยนะอุลิเอกาเนาะเราเชื่อเชื่อกันอุลิว่าชาวอุลิว่ากูใจจ้ากูเนี่ยใจจ้าสวยตรงนี้จ้าพิชิตนี่จ้าสักเจ้าหน้ามันเกลียวเนี่ยเนาะเดี๋ยวตั้งแต่ที่อันนี้เนี่ยชาเจ้าหน้าอุลิเด็กเนาะนั่นไงเจ้าหน้าเจ้าหน้าไงเจ้าเด็ก ดาวจันทร์นั้นเป็นส่งสื่อนี่เนี่ยเชื่อชื่อจอร้อนไหนมาเนาะเราเชื่อชื่อกันอุลิมากาลงสวาปาเนาะอ่าแต่เพื่อนกองทัพในยังเพื่อนกองทัพนี่เป็นส่งมุ่งเนี่ยตัวเราเลยไอ้ช่วยกันกาลงมาป่าวเนี่ยทุกสามมันยังกาวบ่าวตัวเดียวอยู่สาเหตุเชียงมาด้วยวัวมาด้วยแต่ช้างเนี่ยไม่ชิงเพี้ยนเนาะเป็นส่งสื่อเนี่ยไอ้เราเป็นส่งเรื่องเนี่ยมันชี้เลยตัวจะได้ยังจีรัดเพี้ยนไอ้เราคุณน่ะเสียอุ้ยช่วยเยอะเลย แต่เราดูในกาลามาด้วยส่งสื่อนี่ยืดดีที่จะได้พิชิมว่าพิชิตเลยไม่รู้เว้ยจังหวะเนี้ยตรงนู้นสุรุษีเอ็นเอเยอร์ก็เว้ยเวมูพิคอลอะไรเนี่ยนั่งสติกาละยิงกาละดูเว้ยเต็มมือปีกข้างหลังสุรุษีจูสังการ์โรจังหวะนี้ก็ต้องเจนเตอร์มาเจียวต่อโอเคโอเคอันนี้วิธีที่เราสื่อนี่ไปบอกอันนี้ก่อนว่าโอ้จังหวะ นั่นดีพอดีว่าเชียงอุลีเนี่ยตัวอะไรเข้ามาดีพอดีว่าเชียงอุลีก็เนี่ยนี่ตาเราบูจันรู้ว่าน้าเลวหลุดเลยอะไรก็สวยก็ได้ตั้มรอสวยละบ่าวสวยก็ได้สุดรอแล้วดีโมกุสิกูเส้นเส้นตัวเองกูพยายามไหมอันนู้นตัวอะไรเข้ามาเนี่ยดีนั่งช่วยพอดีว่าเชียงอุลีกูตัวยันดีอาพินัดดงไหมสุดรอไอ้ลูกเชี่ยเสบุสุดเนี่ยตั้มรอเนี่ยยึดเอากันตัวดอกกุสเลยเนี่ยป้อมพี่ว่าลงมาเชี่ยวตัวลูกยามไหมสุดเลย
and I let me do it. Oh, no one targeted and I threw an angry one being my time. The house and I, you got woman, and when Diana, they are jobs you. Do you ever be any jumpy from my man and ya? Who jumped and angry with cinema. I don't know, some of the Lua, some of the KBB, not a half the machine on Luhua, John Sansujin and everybody married, Taiwan Shi Lujan on Yen.
โอเคโอเคสรุปตัวเราดีเช่นสุดเลยเนี่ยนั่นไม่ได้เราจะมาดีสรุปตอนสมัยมอลีวัดโอ้มีใครจะดูดีชีวิตบ้างสรุปเราดูแลชีวิตมาตัวเราดีช่วยตัวเองได้ละชีวิตนอกจากดีเรียนมาเรียนเช่นอะไรเรียนชีวิตวัดเป็นอย่างดูดีอันนี้มีมาสรุปที่เราเจ้ามาดูดีสักตัวหนึ่งเลยเช่นดีจำเราว่าอนาคตเนี่ยชีวิตเราอย่างไหนเนี่ยสรุปตัวเองได้ละชีวิตนอกจากดีเรียนมาเรียนเช่นอะไรเรียนชีวิตถ้าที่ส่วนใหญ่มือดีก็มาเอางี้เราปรุงยาผู้ช่วยเนี่ยนะมือ
ပေါ့နော်လွန်နေလို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ဒီမှာတော့ကျွန်တော်ဘာလေးစကားတခွန်းတော့ပြန်ပြီးတော့သတိရပြီးတော့ပြန်ပြောခြင်းလဲဆိုတော့ဟလာနာဝတအစိုးရနိုင်ငံအစိုးရလည်းဒီမှာသူ့ဆုံဆွေးနွေးတောင်းဆိုတဲ့ခါမှာတမလို့အစိုးရဘက်ကခဏခဏညင်းပြတဲ့ခါမှာဒေါက်ဆန်းစုကြည်ကအများကြီးပြောတယ်လေသူ့ဆုံဆွေးနွေးရေးလားတက်သုံးရေးလားမြန်မာနိုင်ငံချိုးတက်ဖို့ဆိုတော့တခုရွေးမှရတော့မယ်လို့အများကြီးပြောနေရှိတယ်ပေါ့နော်အခုလည်းအဲ့ဒီစကားလေးတော့ကျွန်တော်ပြန်ကြားရောက်နေလို့ပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့အနေဦးမောင်တို့အသုံးသက်နေစနေပြပါအောင
်လက်ရှိအချက်တဲကိုကြော်ဖို့ဆိုရင်ကျွန်တော်အမြင်ကတော့ဆန်းတွစ်ဆုံဆွေးနွေးလမ်းအောင်လိုက်မှလားဘုံမို့လူမှုကွန်ရက်မှာဝိုင်းရံသူတွေပြောနေသူပေါ့ကဒီဘက်ကဝိုင်းရံသူကလည်းအာဏာသိမ်းတယ်ဟိုဘက်ကဝိုင်းရံသူကလည်းငါတို့ကလူလူအင်အားရှိတယ်တစ်ဖက်ကပြုတ်တိုက်ပလိုက်တယ်တွန့်ချပလိုက်တယ်ဆိုလို့ရှိရင်တော့ဒါသုံးစားပေါ့တိုက်ခံလမ်းကြောင်းပေါ့သူပြုတ်ကူယူတိုက်တဲ့လမ်းအဲ့တော့အခုဘာလို့နိုင်ငံကြီးကဒီအချက်တဲကိုပြင်းရှင်းမှုတွေစစ်စစ်ညီနိုင်တဲ့လမ်းပေါ်မှာအဲကောင်သူရုပ်ကိုတိုက်တာပါအဲ့ဒါတော့ဒီအဖွဲ့အစည်းကိုခေါင်းဆောင်နေဆုံးဖြတ်မှတိစားဖြစ်သွားတယ်ဘယ်လမ်းအသင့်တော်လဲဆိုတာသူတို့ကိုသိပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆိုတော့ဒီဆွေးနွေးပွဲလေးအချိန်ကြည့်ပြီဆိုတော့ဒီမှာပဲရက်ချင်ပါအဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့အငယ်ဦးရဲ့ထုတ်အငယ်ဦးမောင်ဆိုတို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာမင်္ဂလာပါခင်ဗျာ Channel FFB ကနေပြင်ဆက်နေတဲ့မြမောင်ရေးရဆွေးနွေးခန်းအစီအစဉ်ကိုသတင်းရဗီဒီယိုရဲ့ရုပ်သံနဲ့ review အစီအစဉ်တွေမှာတဲ့ဘက်ကိုတစ်ချိန်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒီစီးရီးကို VOE ရဲ့ Facebook စာမျက်နှာနဲ့ Channel FFB ရဲ့ Facebook စာမျက်နှာတွေမှာလည်းဖောက်မြော်သိရှိနိုင်ပါတယ်အားလုံးပဲရှင်းလင်းဆက်နေကြပါလို့ခင်ဗျာ
ဒီနေ့ညအတွက်သတင်းမစင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်အမေရိကန်မှာပြည်တွင်းအကြမ်းဖက်အစွန်းရောဝါရကောင်းထောင်လာတာဟာနိုင်ငံတော်လုံခြုံရေးအပေါ်လေးနက်သည့်ကြီးထွားလာနေတဲ့ချင်းချောင်းမှုတစ်ခုဖြစ်နေပြီးတော့ဘိုင်ဒန်အစိုးရအနေနဲ့လိုအပ်တဲ့အရင်းမြစ်တွေကိုသုံးစွဲပြီးဒီချင်းချောင်းမှုကိုရင်ဆိုင်ဖြေရှင်းသွားပါမယ်လို့အင်ဂျီရောပြောခွင့်ရဂျန်ဆက်ကီကတောက်ကြနေတဲ့နေစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။သမ္မတဟောင်းဒေါ်လန်ထရမ့်ကိုအောက်တိုဘာကတရားဆွဲဆိုထားတာနဲ့ပတ်သက်ပြီးဖေဖော်ဝါရီလ10ရက်နေ့ကျရင်အထက်တော်မှစပြီးစစ်ဆေးတော်မှာဖြစ်ပါတယ်။စစ်ဆေးမှုစတင်မယ့်ရက်ကိုအထက်တော်လူများစုခေါင်းဆောင်ဒီမိုကရက်တစ်အထက်တော်အမတ်ချက်ရှူးမားကတောက်ကြနေမှာကြေညာခဲ့တာပါ။ဇန်နဝါရီလ6ရက်နေ့ကကပီတိုလွှတ်တော်အဆောက်အဦးကိုလူအုပ်ကြီးကအတင်းထက်စီဝင်ရောက်ခဲ့ပြီးတော့လူသေဆုံးတာတွေရှိခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးသမ္မတထရမ့်ကိုဆွဲချက်ပြင်ထားတာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာကထပ်ပြုလို့ဆောင်နေတဲ့ကမ္ဘာလုံးကိုဗစ်ကာကွယ်ဆေးအနေအမြန်နဲ့ဒဏ်လူညီများရရှိရေး COVAX အစီအစဉ်အနေနဲ့ Pfizer BioNTech ကုမ္ပဏီရဲ့ကာကွယ်ဆေးအလုံးကြီးတန်40အထိဝယ်ယူသွားမယ်လို့ WHO အကြီးအကဲကတောက်ကြားနေမှာကြေညာပါတယ်။အဲ့ဒီဆေးကိုဆင်းရဲတဲ့နိုင်ငံတွေဝင်ငွေနည်းနိုင်ငံတွေအတွက်ဒီလအတွင်းပေးပို့သွားမှာဖြစ်ပါတယ်။ဒါပြင် AstraZeneca နဲ့ Oxford တက္ကသိုလ်တို့ရဲ့ COVID ကာကွယ်ဆေးအလုံးကြီးတန်း150နီးပါးကိုလည်းဒီနှစ်ပထမ3လပတ်တွင်ဖြန့်ချိဖို့မျှော်လင့်ထားတယ်လို့ WHO အကြီးအကဲကပြောပါတယ်။ကမ္ဘာလုံးမှာ COVID ရောဂါကူးစက်သူအရေအတွက်ဟာတန်း100နာကပ်လာနေပြီဖြစ်ပါတယ်။လက်ရှိချိန်ထိကမ္ဘာလုံးမှာ COVID ရောဂါကူးစက်သူ98တန်းကျော်ရှိပြီးသေဆုံးသူ2တန်းကျော်ရှိနေပြီလို့ Johns Hopkins တက္ကသိုလ်ကဒီကနေ့စောပိုင်းမှာထုတ်ပြန်ထားပါတယ်။ဒီအချိန်ဒီမှာပဲဥရောပတိုက်အတွက်ကနဦးပေးပို့ဖို့စီစဉ်ထားတဲ့ COVID ကာကွယ်ဆေးအရေအတွက်ဟာမှန်းထားသလောက်မဖြစ်တော့ဘူးလို့ AstraZeneca ကုမ္ပဏီကတောက်ကြံနေမှာကြေညာပါတယ်။ဥရောပဒေသတွင်ကာကွယ်ဆေးထုတ်ဆက်ရုံတွေကနေထုတ်လုပ်တဲ့အရေအတွက်ရော့ကျတာကြောင့်ဖြစ်တယ်လို့ AstraZeneca ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။စနေနေ့အတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါညာ
This program has come to you from the Voice of America, Washington.